Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်အမေရိကန်အတန်းရဲ2019ခုနှစ်ဩဂုတ်လ6ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50-51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျမတင်ကြီးထိုက်ပါ
မင်္ဂလာပါရှင်ကျမခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးပါပါAmerican ပြည်ထောင်စုမှာလူပေါင်း32ဦးတေဆုံးခဲ့ရတဲ့တနက်နေ့ပြစ်ပွားမှုနှစ်ခုဖြစ်သွားခဲ့ပြီးတဲ့နောက်မှာ American သမ္မတကဒီပြည်ထောင်စုတွင်းဖြစ်နေတဲ့လူအစုလိုက်ပြုံလိုက်ပြစ်ခတ်တပ်ဖြတ်ခံရတဲ့အခြေအနေတွေချက်ချင်းတုံ့ပြန်ပြီးတော့ကင်တွယ်ဆောင်ရွက်သွားမယ်လို့ပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့အတွက်မြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့ကုမ္ပဏီတွေပေါ်မှာပြစ်မှတ်ထားအရေးယူဖို့အတွက်မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိရင်ထိုင်ရင
်ကောင်းပါပြီရှင်အမေရိကန်ပြည်ထောင်စုမှာ73နှစ်အတွင်းလူစုလူဝေးတွင်တနက်ပြစ်ခတ်မှုနှစ်ခုနဲ့ပတ်သက်ပြီးသမ္မတကဘာတွေအရေးယူလှုပ်ဆောင်ဖို့ရှိတယ်လဲဆိုတာကိုသတင်းနဲ့ပြီးတင်ပြပေးဖို့ရှိပြီးဒီနောက်မှာတော
့ And therefore any relationship with the Tatmadaw with the report coming out should be addressed by all these other countries
ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့အခြေခံမာဇူကီဒါရုစမန်ရဲ့မြန်မာစစ်တပ်ရဲ့စီးပွားရေးအကျိုးစီးပွားတွေနဲ့အဆက်အသွယ်မလုပ်ဖို့နိုင်ငံတကာကိုတိုက်တွန်းလိုက်တဲ့အကြောင်းနောက်ဒီကိစ္စကလက်တွေ့အကောင်အထည်ပေါ်လာနိုင်မလားဆိုတာတွေကိုတစ်ဆက်တည်းတင်ပြပေးမှာပါအခုရေဆုံးတော့ထိတ်တန့်ရောက်တဲ့တွင်တွေကိုဒေါခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကကြီးညာပေးကြပါအောင်ရှင်
Texas ပြည်နယ် El Paso မြို့နယ် Ohio ပြည်နယ် Dayton မြို့တွေမှာစနေနေ့က73နာရီတာခြားပြီးတော့ဖြစ်ပွားခဲ့တဲ့တနက်နယ်ပစ်ခတ်မှုတွေကြောင့်လူပေါင်း32ယောက်တည်းမှနေတေဆုံးပြီးတော့အတော်များများထိခိုက်ဒဏ်ရာရပြီးတဲ့နောက်မှာ American ပြည်ထောင်စုမှာဖြစ်ပွားနေတဲ့လူတွေအစုလိုက်ပစ်ခတ်တပ်ဖြတ်မှုခံရတဲ့အခြေအနေတွေကိုချက်ချင်းတုံ့ပြန်ကင်တွယ်ဆောင်ရွက်သွားမယ်လို့သမ္မတ Trump ကကတိပြုပြောဆိုလိုက်ပါတယ်။သမ္မတ Trump ကအင်မြူရော်ကနေပြောကြရမှာဒီပြစ်ခတ်မှုတွေဟာကြောက်ဖွယ်ဆိုးဝါးမှုဖြစ်ကြောင်းနဲ့တည်ဆုံးတန်ရသူတွေနဲ့သူတို့မိသားစုတွေအတွက်ဝမ်းနဲ့ကြေကွဲကြောင်းပြောပါတယ်။လူပြူကြီးဆိုးရေးဝါဒီတွေကိုရှုံချကြောင်းပြောကြခဲ့တယ်လို့တနက်ဝယ်ရင်မှုတွေမှာနောက်ကျောင်းရာဇဝင်စစ်ဆေးမှုတွေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်လှုပ်သွားဖို့ပါတောင်းဆိုလိုက်တာပါ။ဒါပေမဲ့လည်းတနက်အဓိကကြတဲ့တနက်ထင်းကျုံရင်ဥပဒေပြဋ္ဌာန်းဖို့ကိုတော့သမရကမပြောတဲ့အတွက်ဒီလိုဖြစ်လာဖို့အတွက်လှုံ့ဆော်သူတွေကအဲ့အတွက်တော့စိတ်ပျက်စရာဖြစ်လာပါတယ်။ဒါပြင်ပြောင်းရွှေ့ဝင်ရောက်လာသူတွေကိုဆန့်ကျင်တဲ့သမရရဲ့ပြောဆိုမှုတွေကြောင့်အခုလိုလူတွေတည်ကြရတဲ့အခြေအနေမျိုးဖြစ်လာရတာလို့ဝေဖန်သူတွေပြောဆိုနေတဲ့အပေါ်မှာလည်းသမရကဘာမှတုံ့ပြန်တာမရှိသေးပါဘူး။ဒါပေမဲ့လူမျိုးရေးဝါဒတရူတန်သဘောထားတွေနဲ့လူပြူကြီးဆိုးရေးဝါဒတွေကိုတနိုင်ငံလုံးကတညီတညွတ်ထဲရှုံချမယ်လို့လည်းသမရကပြောဆိုခဲ့တာပါ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်နိုင်ငံအနေနဲ့ငွေကြေးကစားနေတယ်လို့စွပ်စွဲလိုက်ပါတယ်။တရုတ်နိုင်ငံအနေနဲ့နှစ်ပေါင်း17နှစ်အတွင်းပထမဆုံးအနေနဲ့ရငွေကိုအမေရိကန်ငွေနဲ့ရှင်းလိုက်ရင်နိုင်ငံရေးရာထိလွယ်ရှလွယ်တဲ့အဆင့်အထိကျသွားအောင်ခွင့်ပြုခဲ့ပြီးမှသမ္မတထရမ့်ကအခုလိုစွပ်စွဲလိုက်တာပါ။အခုလိုတရုတ်ဘက်ကလုပ်လိုက်တာကအမေရိကန်ရဲ့ကုန်သွယ်စစ်ပွဲမှာဒီရငွေကိုအသုံးချဖို့ဖြစ်တယ်လို့ဆိုရမှုတွေမြင့်တက်လာစေပါတယ်။အမေရိကန်သမ္မတထရမ့်က Twitter ကနေမနေ့ကပြောရမှာအခုလိုလှုပ်တာကိုငွေကြေးကစားတယ်လို့ခေါ်ပါတယ်လို့ပြောလိုက်ပါတယ်။ဒါအပြင်သမ္မတထရမ့်ကပဲဒီလှုပ်ရက်ကကြီးမားတဲ့ချုပ်ပေါက်မှုကြီးတစ်ခုဖြစ်ပြီးရေရှည်မှာတရုတ်နိုင်ငံကိုအကြီးအကျယ်အားနည်းသွားစေမယ်လို့သတိပေးလိုက်ပါတယ်။တကယ်တော့အမေရိကန်ဒေါ်လာကိုရငွေ 9.3391 အထိ2008ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်အနိုင်ဆုံးဆင့်ကိုကျဆင်းသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဟောင်ကောင်အစိုးရဟာကာလကြာရှည်ဖြစ်ပေါ်နေတဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေနဲ့ရင်ဆိုင်နေရပြီးဒီဆန္ဒပြပွဲတွေကလည်းအထွေထွေတပိတ်ကြီးဖြစ်ကံနေတနည်းကနေတနည်းကိုအမြန်ပြောင်းရွှေ့ဆန္ဒပြမှုတွေဖြစ်ပြောင်းလာခဲ့တယ်လို့ဟောင်ကောင်မြို့နယ်ကောင်ကနေတရုတ်ပြည်မာကြီးအနာကဒေတာလေးတွေအထိရောက်သွားပြီးတစ်ခါတည်းမှာအကြမ်းဖက်မှုတွေဖြစ်ပေါ်နေတာပါဆန္ဒပြသူတွေကရဲတွေကိုစီပလင်းနဲ့လှုပ်ထားတဲ့ဘုံးတွေနဲ့ပစ်ပေါက်ကြတယ်လို့ရဲတွေကလည်းမြေရိုးဘုံးတွေရဘာကြီးစံတွေနဲ့ပြန်လည်ပြီးပစ်ခတ်ခဲ့တာဖြစ်ပါတယ်တနင်္လာနေ့မှာပဲဒါဇင်နဲ့ချီပြီးဖန်ခံကြရတယ်လို့ဒဏ်ရသူတွေလည်းအများပြားရှိနေတာပါဆန္ဒပြသူတွေဟာဟောင်ကောင်ကျွန်းကိုအမတန်အနည်းဖြစ်စေတဲ့အခြေအနေရောက်အောင်တွန်းပို့နေတယ်လို့တရုတ်အစိုးရကြောတောက်နောက်ခံပေးထားတဲ့အုပ်ချုပ်ရေးမှူးကယ်ရီလင်းကသတင်းတောက်တွေကိုပြောပါတယ်သူကိုယာရုကထွက်ပေးဖို့အတွက်ဆန္ဒပြသူတွေတောင်းဆိုနေတာကိုသူကပယ်ချလိုက်ပြီးတော့သူအစိုးရအနေနဲ့တရားဥပဒေစိုးမိုးမှုရှိလာအောင်စူးစမ်းလှုပ်ဆောင်သွားမယ်လို့ပြောပါတယ်ဟောင်ကောင်မှာတရုတ်ပြည်မကြီးကိုတရားခံဆွဲပြောင်းပေးမယ်ဥပဒေမူကြမ်းဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲစတင်ခဲ့တာအခုဆိုသတင်းကိုပတ်ဇက်တိုက်ကြားမြင့်လာပြီးဖြစ်ပါတယ်
အိန္ဒိယနိုင်ငံအနေနဲ့ကက်ရှမီးယားပြည်နယ်ကိုပိတ်ထားတဲ့ဆယ်စုနှစ်ပေါင်းများစွာကြာအထူးစင်တန်ကိုရှုပ်သိမ်းလိုက်ပါတယ်ဟိန္ဒူကြီးဆိုတဲ့အိန္ဒိယဆိုအနေနဲ့မွတ်စလင်ကြီးဆိုတဲ့ဒီကက်ရှမီးယားဒေသအခွင့်အရေးတွေကိုပယ်ဖျက်လိုက်တဲ့အတွက်တံပြန်တုံ့ပြန်မှုတွေဖြစ်လာမှာကိုလုံခြုံရေးရစိုးရိမ်မှုတွေဖြစ်လာနေပါတယ်ဒီကက်ရှမီးယားပြည်နယ်ထဲမှာလုံခြုံရေးရနှိမ်နင်းမှုတွေပြုလုပ်ပြီးနိုင်ငံအနှံ့ငယ်အတွင်းမှာအိန္ဒိယပြည်ထောင်စုဝန်ကြီးအမစ်ရှားကလွှတ်တော်ကိုမနေ့ကအခုလိုကြေညာလိုက်တာပါပြည်ထောင်စုဝန်ကြီးရှားကကက်ရှမီးယားပြည်နယ်အနေနဲ့နိုင်ငံခြားရေးကာကွယ်ရေးနဲ့ဆက်သွယ်ရေးကိစ္စတွေကလွဲပြီးတော့အခြားကိစ္စအားလုံးကိုလွတ်လွတ်လပ်လပ်လုပ်ခွင့်ရှိတဲ့ဥပဒေအပိုက်380ကိုရုပ်သိမ်းတဲ့ဥပဒေကိုသမ္မတကလက်မှတ်ထိုးပြီးလို့ဆိုပါတယ်ဒါအပြင်ကက်ရှမီးယားပြည်နယ်ပြည်ပကလူတွေအနေနဲ့ကက်ရှမီးယားပြည်နယ်ရဲ့အခြေချခွင့်မျိုးဝဲခွင့်ပြည်နယ်အစိုးရလွတ်လွတ်ခွင့်တွေကိုပိတ်ပင်ထားမှုကိုလည်းအိန္ဒိယအစိုးရကရုပ်သိမ်းခဲ့ပါတယ်ဒီပေါ်ပါကစ္စတန်ဝန်ကြီးချုပ်အမရန်ခန်ကအခုလောက်ရကကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်လိုက်တာဖြစ်တယ်လို့မလေးရှားဝန်ကြီးချုပ်နဲ့ဖုန်းပြောပြီးကြေညာချက်ထုတ်ပြောခဲ့ပါတယ်ခင်ဗျာ
ဗီအိုအီအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 1233ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5809နဲ့ဖိုင်နမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာလူခွင့်ချုပ်ပေါက်မှုတွေရှိနေတဲ့အတွက်မြန်မာစစ်တပ်နဲ့ဆက်နွယ်မှုရှိနေတဲ့ကုမ္ပဏီတွေပေါ်မှာပြစ်မှတ်ထားအရေးယူမှုတွေလုပ်ဖို့နဲ့မြန်မာပေါ်မှာလက်နက်ရောင်းချမှုပိတ်ပင်ဖို့အတွက်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်လက်ချဖွေးအဖွဲ့ကတောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့ကုမ္ပဏီတရားစင်လောက်ဟာနိုင်ငံတကာရာဇဝတ်မှုတွေကျူးလွန်ဖို့အတွက်အားပေးရရောက်နေနိုင်တဲ့အတွက်သူတို့နဲ့ဆက်သွယ်မှုတွေဖျက်တောက်ဖို့အချက်လက်ချဖွေးအဖွဲ့ကနိုင်ငံတကာတိုင်ဝမ်ကိုတိုက်တွန်းလိုက်တာပါ။မြန်မာစီးပွားရေးဥပိုင် limited နဲ့မြန်မာစီးပွားရေး corporation လို့စီးပွားရေးလုပ်ငန်းကြီးနှစ်ခုအပါအဝင်မြန်မာစစ်တပ်ကချုပ်ကင်လည်ပတ်နေတဲ့စီးပွားရေးလုပ်ငန်းတွေကနေရွန်ဂျာမွတ်စလင်တွေကိုချေမှုမှုအပါအဝင်မြန်မာစစ်တပ်ရဲ့စစ်ဆင်ရေးတွေအတွက်ငွေကြေးထောက်ပံ့မှုတွေပေးနေကြောင်းကုလအချက်လက်ရှာဖွဲ့တနင်္လာနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာပါရခိုင်ပြည်နယ်မှာ2018ခုနှစ်စစ်စင်ရေးတွေစကတည်းကဆိုရင်ပြည်တွင်းစီးပွားရေးလုပ်ငန်း45ခုကနေဒေါ်လာ10သန်းကျော်စစ်တပ်ကိုကူညီထောက်ပံ့ခဲ့တယ်လို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။မြန်မာတပ်မတော်နဲ့ဖက်ဆက်လုပ်ကံနေတဲ့နိုင်ငံခြားကုမ္ပဏီ15ခုတည်းမနဲ့ရှိနေတယ်လို့နောက်ထပ်နိုင်ငံခြားကုမ္ပဏီ44ခုကလည်းစစ်တပ်စီးပွားရေးနဲ့တနည်းတစ်ပုံဆက်ဆက်ပြီးလုပ်ကံနေကြတယ်လို့လည်းဖော်ပြထားပါတယ်။ Israel, India, Korea နဲ့တရုတ်ကအစိုးရပိုင်းလုပ်ငန်းတွေပါဝင်နိုင်ငံခြားကုမ္ပဏီ14ခုဟာမြန်မာစစ်တပ်ကိုလက်နက်ပစ္စည်းရောင်းချမှုမှာပတ်သက်နေတယ်လို့ဖော်ပြထားပါတယ်။ဒါကြောင့်စစ်တပ်နဲ့ပတ်သက်တဲ့စီးပွားရေးလုပ်ငန်းတွေပြစ်မှတ်ထားအရေးယူဒဏ်ခတ်မှုလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုက်တွန်းထားပြီးတော့နိုင်ငံတကာစီးပွားရေးရင်းနှီးမြှုပ်နှံသူတွေအနေနဲ့မြန်မာစစ်တပ်နဲ့မပတ်သက်ဖို့အစီရင်ခံစာထဲမှာတိုက်တွန်းတောင်းဆိုထားတာဖြစ်ပါတယ်။ဒီအစီရင်ခံစာနဲ့ပတ်သက်ပြီးမြန်မာစစ်တပ်ဘက်ကရောအစိုးရဘက်ကပါဘာမှမတုံ့ပြန်သေးပါဘူး
။မြောက်ကိုရီးယားနိုင်ငံအနေနဲ့နောက်ထပ်မစ်ဆိုင်ဒုံးတရွက်ကိုပြစ်လွှတ်လိုက်ပြီလို့အမေရိကန်နဲ့ပြစ်လွှတ်လိုက်ပြီးအမေရိကန်နဲ့တောင်ကိုရီးယားပူးတွဲစည်းလေးချက်ကနေပေါ်ဝေဖန်လိုက်ပါတယ်။မြောက်ကိုရီးယားအနေနဲ့ဒီနေ့မနေ့စောစောပိုင်းမှာပဲမစ်ဆိုင်ဒုံးအတွဲအသစ်တစ်ခုကိုပြစ်လွှတ်လိုက်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောလိုက်ပါတယ်။အခုလိုပြစ်လွှတ်ခဲ့တာကဒီပတ်ထဲစတင်ခဲ့တဲ့အမေရိကန်တောင်ကိုရီးယားပူးတွဲစစ်ဆင်ရေးလေ့ကျင့်မှုကိုမချေနှချောင်းပြသလိုက်တယ်လို့သုံးသပ်မှုတွေရှိနေပါတယ်။မြောက်ကိုရီးယားနိုင်ငံသားဝန်ကြီးဌာနဘက်ကနေဒီအမေရိကန်တောင်ကိုရီးယားပူးတွဲစစ်ရေးလေ့ကျင့်ခန်းတွေကိုဝေဖန်တဲ့ကြေညာချက်ထုတ်ပြီးမှအခုလိုပြစ်လွှတ်ခဲ့တာပါ။ဒီကြေညာချက်ထဲမှာပဲအခုတော့မြောက်ကိုရီးယားဆိုရအနေနဲ့နျူကလ িয়ার ဆွေးနွေးပွဲတွေကိုရပ်ဆိုင်းပြီးလမ်းသစ်ထွန်းတော့မယ်လို့သတိပေးထားပါတယ်။မြောက်ကိုရီးယားနိုင်ငံသားဝန်ကြီးဌာနရရှိသူကဒီပူးတွဲစစ်ရေးလေ့ကျင့်မှုတွေကိုအမေရိကန်နဲ့တောင်ကိုရီးယားဘက်ကလှည့်ပြမှုမျိုးစုံသုံးအကြောင်းပြချက်တွေပြနေပေမဲ့သူတို့ရဲ့ရန်လုံမှုတွေကိုဘလို့မှဖုံးကွယ်စေချောဖြစ်လို့မရဘူးလို့နိုင်ငံပိုင် KCN နဲ့သတင်းဌာနမှကြေညာချက်ထုတ်ပြောလိုက်ပါတယ်ခင
်ဗျ။ Texas ပြည်နယ် El Paso နဲ့ Ohio ပြည်နယ် Dayton တွေမှာစနေနေ့ကတနက်နဲ့ပြစ်ခတ်မှုကြောင့်လူပေါင်း30ကျောက်ထဲမှနေတည်ဆုံခဲ့တဲ့နောက်တနက်ထိန်းချုပ်ရေးဆိုင်ရာဥပဒေပုံမတင်းချက်စွာချထားဖို့နိုင်ငံတလွှားတောင်းဆိုမှုတွေတိုးလာပါတယ်။အဲဒီချိန်မှာပဲနိုင်ငံတွင်းတနက်ရောင်းဝယ်ရေးမှာအဓိကနေရာမှာရှိတဲ့ NFA American Rifle အသင်းကြီးမှလည်းသူ့ခေါင်းဆောင်ပန်းချာအငင်းပွားမှုတွေအရှုပ်တော်ပုံတွေနဲ့ပြဿနာတွေဖြစ်နေတာပါ။တနက်ကင်ဆောင်ခွင့်ဟာရပိုင်ခွင့်တစ်ခုဖြစ်ကြောင်းတောင်းဆိုတဲ့တက်ကြွလှုပ်ရှားသူတွေဟာတနက်ထိန်းချုပ်မှုဆိုင်ရာတင်းကျပ်တဲ့ဥပဒေတွေမထုတ်ပြန်ရတဲ့ NRA ကိုပဲဥဆောင်မှုပြောကြားလေးရှိပါတယ်။ဒီဖွဲ့ကြီးကလည်းတနက်ထိန်းချုပ်မှုဆိုင်ရာဥပဒေတွေမထုတ်ပြန်ရတဲ့လွှတ်တော်မှတွေကိုဆက်ဆောင်ပြောဆိုလေးရှိတဲ့အကြီးဆုံးအဖွဲ့ကြီးလည်းဖြစ်ပါတယ်
။ဆာဗီယာအရှေ့ပိုင်းခရက်စ်နိုယက်စ်ခရိုင်ကအာနစ်မြို့ရှိစစ်စခန်းမှာလက်နက်ခဲယမ်းသူလောင်ယုံမိလောင်ခဲ့ပြီးပောက်ကွဲမှုတွေဖြစ်ပွားလို့လူအနည်းဆုံး10ဦးထဏ်ရာခဲ့တဲ့အတွက် မြို့နေလူထောင်ပေါင်းများစွာကိုဘေးကင်ရာကိုရှေ့ပြောင်းခဲ့ရပါတယ်။မနေ့ကပောက်ကွဲမှုကြောင့်စစ်သားထုတည်ဆုံမိအခြားရှေ့ဦးနဲ့တရားနဲ့ရရှိခဲ့တယ်လို့တပ်သတင်းဌာနကဖော်ပြလိုက်ပါတယ်။ဒီစစ်ကမ်းကနေမိဂိုလုံးကြီးတွေထွက်လာပြီးပောက်ကွဲမှုတွေတွေ့ရတဲ့ဗီဒီယိုကိုလူမှုကွန်ရက်ဒီမှာဖော်ပြထားခဲ့ပါတယ်ခင်ဗျာ။
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါရှင်။အမေရိကန်ပြည်ထောင်စု Texas ပြည်နယ် El Paso မြို့နယ် Ohio ပြည်နယ် Dayton မြို့တွေမှာစနေနေ့က73နာရီတာချပီးဖြစ်ခဲ့တဲ့တနက်နဲ့ပစ်ခတ်မှုတွေကြောင့်လူပေါင်း31ယောက်ထက်မနည်းသေဆုံးပြီးအတော်များများထိခိုက်ဒဏ်ရာရခဲ့ပြီးတဲ့နောက်သမ္မတ Donald Trump ကအမေရိကန်နိုင်ငံရဲ့စိတ်ကျန်းမာရေးဆိုင်ရာဥပဒေတွေကိုပြန်လည်ပြုပြင်ဖို့ပြောဆိုလိုက်တဲ့အပြင်အခုလိုလူတွေအစုလိုက်ပြစ်ခတ်တပ်ဖြတ်မှုအခြေအနေကိုချက်ချင်းတုံ့ပြန်ကင်တွယ်ဖို့လှုံ့ဆော်မယ်လို့လည်းကတိပေးလိုက်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ကတော့ဒီပြစ်ခတ်မှုတွေအတွက်ပြင်းပြင်းထန်ထန်အပြစ်တင်ရှုံချလိုက်ပြီးအမုန်းတရားပေါ်အခြေခံတဲ့အကြမ်းဖက်မှုတွေကိုညီညီညွတ်ညွတ်တိုက်ဖြတ်ကြဖို့လည်းတောင်းဆိုလိုက်ပါတယ်။အပြည့်အစုံကိုဒေါခင်မျိုးသက်ကပြောပြပေးမှာပါ။
American ပြည်ထောင်စုတောင်ပိုင်း Texas ပြည်နယ်ရဲကနေဆက်မြို့ကလေးတစ်မြို့ဖြစ်တဲ့ El Paso နဲ့Ohio ပြည်နယ်ဒေတန်မြို့တွေမှာဖြစ်ပွားခဲ့တဲ့တနက်ပစ်ခတ်မှုနှစ်ခုအတွင်းလူပေါင်း32ဦးသေဆုံးခဲ့ပြီးအများအပြားဒဏ်ရာရခဲ့တာကြောင့်ဒေသခံတွေဟာဝမ်းနည်းမှုနဲ့တူထိတ်လန့်တုန်လှုပ်နေကြဆဲဖြစ်ပါတယ်။သမ္မတ Donald Trump ကအင်မီရော်ကနေပြောကြရမှာတော့ဒီပစ်ခတ်မှုတွေဟာကြောက်မဲ့ဖွယ်ဆိုးဝါးမှုဖြစ်ကြောင်းနဲ့သေဆုံးဒဏ်ရာရသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေအတွက်ဝမ်းနည်းချေကွဲရကြောင်းပြောပါတယ်။ဒါအပြင်ဒီလိုလူအစုလိုက်သေးသေးတဲ့ပစ်ခတ်မှုတွေရက်စဲသွားနိုင်မဲ့အဖြေရှာဖို့ပါတီကြီးနှစ်စလုံးလက်တွဲပြီးလှုပ်ဆောင်ဖို့လည်းပန်ကြားလိုက်ပါတယ်။ဒီလိုပြစ်ခတ်မှုတွေဖြစ်ပွားစဉ်အောင်လှုံ့ဆော်နေတဲ့အထက်မှာဗီဒီယိုဂိမ်းကစားနည်းတွေနဲ့အင်တာနက်ထဲကဆိုးရတဲ့အပန်းဖြေမှုမျိုးတွေလည်းပါနေတယ်လို့အဖြစ်တင်ခဲ့တယ်လို့နိုင်ငံတွင်းစိတ်ကျန်းမာရေးဆိုင်ရာဥပဒေတွေကိုပြန်လည်ပြုပြင်ဖို့လိုအပ်နေကြောင်းလည်းပြောပါတယ်
။ We must reform our mental health laws to better identify mentally disturbed
ဂျမ်ဖတ်မှုကျူးလွန်နိုင်တဲ့လူပုဂ္ဂိုလ်တွေရဲ့စိတ်အနေအထားကိုပို့ပြီးကောင်းကောင်းခွဲခြားသိရှိနိုင်အောင်ကျွန်တော်တို့ရဲ့စိတ်ကျန်းမာရေးဥပဒေတွေကိုပြန်ပြင်ရမှာပါဒါအပြင်ဒီလိုလူတွေကိုကုသမှုခံယူနိုင်အောင်လုပ်ပေးရမှာဖြစ်ပါတယ်ဒါပေမဲ့သူတို့ဆန္ဒအလျောက်ခွဲခြားထိန်းသိမ်းဖို့လည်းလိုအပ်ရင်လုပ်ရမှာပါပြစ်ခတ်မှုလုပ်တာကစိတ်မကျန်းမာမှုနဲ့အမုန်းတရားကလုပ်တာပါတနက်မဟုတ်ပါဘူ
းအခုလိုအစုလိုက်တက်ဖြတ်မှုကျူးလွန်သူတွေနဲ့အမုန်းတရားကြောင့်ရာဇဝတ်မှုကျူးလွန်သူတွေကိုတေရန်ပေးဖို့လဲသမရကတောင်းဆိုလိုက်ပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုမှာဖြစ်ပွားနေတဲ့လူတွေအစုလိုက်ပြစ်ခတ်တပ်ဖြတ်မှုခံရတဲ့အခြေအနေကိုချက်ချင်းတုံ့ပြန်ကင်တွယ်နိုင်အောင်ဆောင်ရွက်သွားမယ်လို့လဲသမရကကတိပေးခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကလည်းဒီပြစ်ခတ်မှုတွေအတွက်ပြင်းပြင်းထန်ထန်ရှုံချလိုက်ပြီးအမုန်းတရားနဲ့ခွဲခြားဆက်ဆံမှုပေါ်အခြေခံတဲ့အကြမ်းဖက်မှုတွေကိုညီညီညွတ်ညွတ်တိုက်ဖြတ်ကြဖို့တောင်းဆိုလိုက်တယ်လို့အတွင်းမှုချုပ်ယုံပြောခွင့်ရစတီဗန်ဒူဂျာရစ်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ The Secretary General condemns in the strongest terms the terrorist attack in El Paso, Texas.
ဟုတ်လား၃ရက်နေက Texas ပြည်နယ် El Paso မြို့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုအတွက်အတွင်းမှုချုပ်ကအပြင်းထန်ဆုံးအုံနှုံးနေနဲ့ရှုံချပါတယ်။နောက်နိုင်ရီပိုင်းမှာခြားပြီး Ohio ပြည်နယ် Dayton မြို့မှာအစုလိုက်ပြုံလိုက်အသက်ခံခဲ့ရတဲ့အတွက်လည်း NOB ထိတ်လန့်တုံ့လောက်ခဲ့ရပါတယ်။ El Paso တိုက်ခိုက်မှုမှာတေဆုံးခဲ့ကြရတဲ့မက္ကဆီကိုနိုင်ငံသားအများအပြားနဲ့အတူထိခိုက်သေးဆုံးခဲ့ရသူတွေမိသားစုဝင်တွေချစ်ခင်မြတ်နိုးရသူအားလုံးအတွက်အတွင်းရေးမှူးချုပ်ကဝမ်းနည်းချေကွဲရပါကြောင်းနဲ့အမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနိုင်ငံတွေရဲ့အစိုးရနဲ့ပြည်သူတွေနဲ့အတူတသားတည်းရည်တည်သွားမှာလည်းဖြစ်ပါတယ်။ဒါအပြင်အမုန်းပွားမှုလူမျိုးရေးဘာသာရေးခွဲခြားမှုနိုင်ငံခြားသားကြောက်ရွံ့မှုတို့လိုခွဲခြားဆက်ဆံမှုပုံစံအမျိုးမျိုးအပေါ်အခြေခံတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်အလုံးလက်တွဲလှုပ်ဆောင်ဖို့လိုအပ်တယ်ဆိုတာကိုလည်းတွင်းမှုချုပ်ကအလေးနဲ့ပြောပါတယ
်။73နိုင်ရင်တွင်ဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုနှစ်ခုအတွင်းလူပေါင်း32ဦးသေဆုံးခဲ့ပြီးတဲ့နောက်သမ္မတ Donald Trump ကလူပြူတီးဆိုးရေးဝါဒီတွေကိုရှုံချကြောင်းပြောကြားခဲ့တယ်လို့တနက်ဝဲယူမှုတွေမှာနောက်ကျောင်းရာဇဝင်စစ်ဆေးမှုတွေပိုးပြီးတင်းတင်းကြပ်ကြပ်လုပ်ဖို့ပါတောင်းဆိုပါတယ်။ဒါပေမဲ့လည်းအဓိကကျတဲ့တနက်ထိန်းချုပ်ရေးဥပဒေပြဋ္ဌာန်းဖို့ကိုတော့သမ္မတကမပြောခဲ့ပါဘူး။ရွှေပြောင်းဝင်ရောက်လာသူတွေကိုဆန့်ကျင်တဲ့သမ္မတရဲ့ပြောဆိုမှုတွေကြောင့်အခုလိုလူတွေတေချရတဲ့အခြေအနေမျိုးတွေဖြစ်ရတာလို့ဝေဖန်သူတွေကပြောဆိုနေတဲ့အပေါ်မှာသမရကတုံ့ပြန်တာမရှိသေးပါဘူး။ဒါပေမဲ့လူမျိုးရေးဝါဒတည်ယူတဲ့သဘောထားတွေနဲ့လူပြူကြီးဆိုးရေးဝါဒတွေကိုတနိုင်ငံလုံးကတင်းကြီးတညွတ်ထဲရှုံချရမယ်လို့လည်းသမရကပြောဆိုခဲ့တာပါ။အခုလိုအစုလိုက်တင်းဆွရတဲ့ပြစ်ခတ်မှုတွေဇက်တိုက်ပေါ်ပေါက်လာတဲ့အတွက် တနက်ထိန်းချုပ်ရေးလုပ်ဖို့နိုင်ငံတလောမှာတောင်းဆိုမှုတွေလှုပ်လာကြပါတယ်။ဒေတန်မြို့မှာတနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ဒေတန်မြို့ကော်မရှင်နာမင်းကြီးခရစ်စတိုဖာရှောကနိုင်ငံတွင်တနက်ထိန်းချုပ်ရေးဆိုင်ရာဥပဒေမရှိတဲ့အတွက်စိတ်ပျက်ရကြောင်းပြောပါတယ်။
We've had great sadness over the last many hours, but now it's really turning to anger. Anger about the lack of control.
Bigger than I did, twin. တက်ကိုကြေကွဲဝမ်းနေစရာတွေနဲ့ကျွန်တော်တို့ကြုံခဲ့ရပါတယ်။ဒါပေမဲ့အခုတော့အရာကဒေါသအဖြစ်ပြောင်းသွားပါပြီ။ဒေါသဖြစ်ရတာကတနတ်ထိန်ချုပ်မှုမလုပ်နိုင်တဲ့အတွက်ပါ။ဒီလိုတနတ်နဲ့အကြံဖက်တာမျိုးခံရတာကျွန်တော်တို့ဒေတာကပထမဆုံးမဟုတ်သလိုနောက်ဆုံးလည်းဖြစ်လာမှာမဟုတ်ပါဘူး။ဒါပေမဲ့တခုခုတော့လုပ်ရမှာပါ။ဒီနိုင်ငံနဲ့လူမှုအတိုင်းအဝန်တွင်တနတ်ထိန်ချုပ်ရေးလုပ်ဖို့ဘ ਹੁ အစိုးရကိုရလွတ်တော်ကိုပါတွန်းအားပေးဖို့ကျွန်တော်တို့လုပ်ရတော့မှာပါ။
တက်ဆက်စ်ပြည်နယ်အယ်ပါဆိုနယ်အိုဟိုယိုပြည်နယ်ဒေတန်မြို့တွေမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်ပစ်ခတ်မှုတွေအတွင်းတည်ဆုံးခဲ့ကြသူတွေကိုလေးစားတဲ့အနေနဲ့အစိုးရရုံးတွေမှာနိုင်ငံတော်လမ်းကို9ရက်ကြာထပ်ဝက်လွှင့်ထူထားကြဖို့သမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့မှာပဲအမိန့်ထုတ်ပြန်ခဲ့တာပါ
Russia ကမြန်မာနိုင်ငံရဲ့ဒီမိုကရေစီအလှည့်ပြောင်းအတွက်လူထုတရလုံးပါဝင်တောင်းဆိုခဲ့တဲ့ရှစ်လေးလုံးလူထုလှုပ်ရှားမှုဖြစ်ခဲ့တာအခုဩဂတ်စ်လ10ရက်နေ့မှာ32နှစ်တင်းတင်းပြည့်ပါပြီ။လူထုတရလုံးကပါဝင်ခဲ့တဲ့ဆိုပေမဲ့ဒီလှုပ်ရှားမှုမှာကနဦးထွက်ရှီတန်းကလှုပ်ဆော်ခဲ့သူတွေကတော့ကျောင်းသားလူငယ်တွေဖြစ်ပါတယ်။ဒါကြောင့်လည်းပဲအဲ့ဒီခေတ်ကာလမှာပါဝင်လှုပ်ရှားခဲ့ကြတဲ့လူငယ်ကျောင်းသားတွေကိုရှစ်လေးလုံးမျိုးဆက်ဆိုပြီးတော့တင်စားသုံးနှုန်းပါတယ်။နှစ်30ကျော်ကြာပြီးတော့ဒီမိုကရေစီအသွင်ပြောင်းနေတဲ့အခုကာလမှာအဲ့ဒီလူငယ်မျိုးဆက်တွေမြန်မာနိုင်ငံကြီးမှာဘလို့အခမ်းအနားမျိုးမှာရောက်နေပြီလဲရှစ်လေးလုံးလှုပ်ရှားမှုနဲ့ရှစ်လေးလုံးမျိုးဆက်ဆိုတဲ့ခေါင်းစဉ်နဲ့အခုလာမယ့်အင်္ဂါနေ့ညပိုင်းတရားလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလူတွေသွားရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုချုပ်တင်ပေးပို့ထားမယ်ဆိုရင်တရားလီလိုက်အစီအစဉ်လွှတ်ထုတ်ချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီချုပ်တင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမဲ့တော်ရှင်တွေကိုကြည့်ကြပါရစေခင်ဗျာ
။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။ခုကတော့မြန်မာဆရာသတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာလူခွင့်ရချိုးဖောက်မှုတွေကျူးလွန်နေတဲ့မြန်မာတပ်မတော်နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေနဲ့ရင်းနှီးမြှုပ်နှံမှုတွေကိုသက်ဆိုင်ရာနိုင်ငံတွေကပြန်လည်သုံးသပ်ဆောင်ရွက်ဖို့တီးခြားလွတ်လပ်တဲ့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာဖွဲ့ဥက္ကဋ္ဌကတိုက်တွန်းလိုက်ပြီးဒီလိုမှမဟုတ်ရင်တစ်ချိန်မှာဥပဒေကြောင့်အရေးကိစ္စဖြစ်လာနိုင်တယ်လို့လည်းသတိပေးလိုက်ပါတယ်။ဩဂုတ်လ9ရက်နေ့ကထုတ်ပြန်တဲ့ FFM ရဲ့မြန်မာနိုင်ငံဆိုင်ရာနောက်ဆုံးအစီရင်ခံစာနဲ့ပတ်သက်လို့ VOA က Skype ကတဆင့်တက်ရိုက်ဆက်သွယ်မေးမြန်းခန်းမှာသူကအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်။မြန်မာစစ်တပ်ရဲ့စီးပွားရေးကွန်ရက်နဲ့သူနဲ့ပတ်သက်နေတဲ့ပြည်တွင်းပြည်ပလုပ်ငန်းတွေအကြောင်းဖော်ပြထားတဲ့အစီရင်ခံစာမှာအဓိကပေးချင်တဲ့အချက်တွေကိုမှတ်အင်ချင်းနိုင်ကစတင်မေးမြန်းတာမှာမစ္စတာဒါရူစမန်ကအခုလိုစပြီးဖြေကြားပါတယ
်။ The main message of the report is to establish indisputable linkage between the extra budgetary resources that the Tatmadaw
ဒီအစီရင်ခံစာကအဓိကထုတ်ပေါ်လိုက်တဲ့အချက်ကတော့မြန်မာတပ်မတော်အနေနဲ့နိုင်ငံရဲ့စစ်အသုံးစရိတ်ဘတ်ဂျက်အပြင်အခြားဝင်ငွေတွေရနေတယ်ဆိုတော့ဘလို့မှငင်းလို့မရတဲ့ကွင်းဆက်ဖြစ်ပါတယ်။ဒီရလာတဲ့ဝင်ငွေတွေကိုစစ်မဲ့ရေးရရတာမကသိုးအားပြင်းထန်လာတဲ့လူခွင့်ချိုးပွားမှုတွေဖြစ်စေတဲ့စစ်စင်ရေးတွေမှာထိထိရောက်နဲ့အသုံးချနိုင်ခဲ့တာဖြစ်ပါတယ်။ဒီလိုအပေါ်ဝင်ငွေဘတ်ဂျက်တွေဟာတက်မတော်ရဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေစီကအကျိုးမြတ်တွေဖြစ်တယ်ဆိုတာကျွန်တော်တို့အထောက်အထားတွေနဲ့တွေ့ခဲ့ပြီးတော့တက်မတော်ရဲ့လူခွင့်ချိုးဖောက်ကျွလွန်မှုတွေကိုအထောက်အကူပြုနေတယ်ဆိုတာအထင်ရှားပြသနေတယ်ဆိုတာဒီအစီရင်ခံစာမှာအဓိကထုတ်ဖော်ထားပါတယ်။
အဲ့တော့ဒီမြမတက်မတော်ရဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့ဖို့ဆိုရင်လက်တွေ့မှာဖြစ်နိုင်ပါမလား?
Well, that is why now we are calling for the business community to cut off relations with the Tatmadaw.
ဒါကြောင့်လေစီးပွားရေးတိုင်းဝန်ကိုကျွန်တော်တို့တောင်းဆိုနေတာကတက်မတော်နဲ့ဆက်ဆံရေးမှန်သမျှကိုဖျက်ဖြစ်ဖို့ဖြစ်ပါတယ်။စစ်တပ်နဲ့မပတ်သက်တဲ့စီးပွားရေးလုပ်ငန်းအတိုင်းအဝန်ကိုရွေးချယ်ဖို့ကျွန်တော်တို့တိုက်တွန်းပါတယ်။စစ်တပ်ဟာရသားအုပ်ချုပ်မှုအောက်မှာရှိနေဖို့လိုအပ်နေတာပါ။အဲ့ဒီခါကျမှစစ်တပ်အနေနဲ့သူတို့ကြိုက်တာသူတို့လုပ်ခွင့်မရမှာဖြစ်တယ်လို့ပိတ်ဆို့တန်ခတ်တာမျိုးလဲလုပ်เสียမလို့တော့ဘော့ဒါကြောင့်ပထမဆုံးလုပ်ရမှာကတက်မတော်အနေနဲ့ပြစ်တံကကင်းလခွင့်ရတာတဲ့ပုံစံမျိုးနဲ့ပြုမှုနေတဲ့တက်မတော်စီးပွားရေးလုပ်ငန်း Empire အမည်စရင်အပြည့်စုံပြည့်စုံထားတဲ့စာမျက်နှာ130ရှိတဲ့အစီရင်ခံစာပါအချက်တွေကိုအတိမတ်ပြုဖို့ဖြစ်ပါတယ်စစ်တပ်ကိုအရသာဆိုးရရောလွှတ်တော်ကပါထိန်းချုပ်ထားနိုင်စွမ်းအခုမရှိပါဘူး
အခုမြန်မာစစ်တပ်ဟာအိန္ဒိယနဲ့စီးရေးဆက်ဆံရေးမှာအခိုင်အမာရှိနေတာ နောက်တရုတ်နဲ့ရုရှားကနေမြန်မာစစ်တပ်ကိုလက်နက်ရောင်းချနေတာစီးပွားရေးမှာကြည့်မယ်ဆိုရင်လည်းတရုတ်အပါဝင်ဒီအခြားအာရှနိုင်ငံတွေကမြန်မာနဲ့ပူးပေါင်းလှုပ်ဆောင်နေတာဒီမြန်မာနိုင်ငံကိုလာပြီးရင်းနှီးမြှုပ်နှံမှုတွေရှိနေတာဆိုတော့ဒီလိုတက်မတော်စီးပွားရေးလုပ်ငန်းတွေကိုပြစ်မှတ်ထားတန်ခတ်ဖို့ဆိုတာထိရောက်မယ်လို့ထင်ပါလားရှင
်။ Well, that is not for us to speculate. Our task was to lay out the facts and we have done so.
မန်းစာပြောဆိုတာကကျွန်တော်တို့အလို့မဟုတ်ပါဘူးကျွန်တော်တို့လူကအချက်လက်တွေကိုဖော်ထုတ်တင်ပြဖို့ဖြစ်ပါတယ်ဒီအတွက်လည်းကျွန်တော်တို့လှုပ်ဆောင်ခဲ့ပြီးပါပြီဒါကတော့တပ်မတော်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့လူခွင့်ချိုးဖောက်မှုတွေဆက်ဆက်မှုရှိနေတယ်ဆိုတာပါဒီအစင်ကစားထွက်ပေါ်လာတာကလည်းမြမပြည်သူတွေလူငယ်တွေအနေနဲ့တန့်ရှင်းတဲ့တပ်မတော်ဖြစ်ဖို့ဆိုတဲ့ပြင်းပြတဲ့ဆန္ဒအပေါ်မှာတုံ့ပြန်မှုဖြစ်ပါတယ်တိုက်ပြည်ကာကွယ်ရေးအတွက်ကိုပဲအာရုံစိုက်နေတဲ့ professional တပ်မတော်ဖြစ်စေချင်တာပါတခြားတိုင်းရင်းသားတွေနဲ့ပြည်ပခဖြစ်တာကိုလူလာတဲ့တပ်မတော်မျိုးသူတို့မမြင်ချင်ကြပါဘူး။တိုင်းရင်းသားလူမျိုးစုအားလုံးပါဝင်တဲ့ညီညွတ်တဲ့တပ်မတော်မျိုးပဲသူတို့ဖြစ်စီချင်ပါလေ။ဗိုလ်ချုပ်တွေကိုအကာအကွယ်မပေးဘဲတိုင်းပြည်ကိုအကာအကွယ်ပေးတဲ့တပ်မတော်ကိုပဲဖြစ်စီချင်ကြပါလေ။ဒါကြောင့်အစိုးရကစားမပါတဲ့တပ်မတော်နဲ့ဆက်ဆက်မှုရှိနေတဲ့စီးပွားရေးလုပ်ငန်းမှန်သမျှတခြားနိုင်ငံတွေအနေနဲ့စစ်ဆေးကြည့်ရှုပြီးတပ်မတော်နဲ့ပတ်သက်နေတဲ့လုပ်ရမှန်သမျှကိုဖြေရှင်းဖို့လိုပါတယ်။အဲ့ဒီလိုမလုပ်ဘူးဆိုရင်သူတို့ရဲ့ရင်းနှီးမြှုပ်နှံမှုတွေဟာတပ်မတော်ရဲ့လူသားထုပေါ်ရာဇဝတ်ကျွလွတ်မှုတွေကိုအထောက်ပံ့ဖြစ်စေတယ်ဆိုတဲ့အချက်ကိုတသက်ပြနိုင်မယ်ဆိုရင်သူတို့တွေလည်းနောက်ဆုံးမှာတရားဥပဒေနဲ့ရင်ဆိုင်ရဖို့ရှိနေပါတယ
်။ဒါဆိုရင်အခုဒီကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကအကြံပြုထားတဲ့ဒီမြန်မာစစ်တပ်ထိတ်တန်းခေါင်းဆောင်တွေကို ICC ခုံရုံးတင်ဖို့ကိစ္စဒါမှမဟုတ်ရင်အခြားနိုင်ငံတကာတရားရုံးတွေကနေပြီးတော့စစ်ဆေးအရေးယူဖို့ကိစ္စပေါ့နော်။အဲ့ဒီအခြေအနေရောအခုဘယ်လိုရှိပါလဲရှင်။
Well, yes, the fact-finding mission has worked for the last 2 years.
Fact-finding mission အနေနဲ့လွန်ခဲ့တဲ့နှစ်နှစ်ကတည်းကစတင်လှုပ်ဆောင်ခဲ့တာဆိုတော့အခုတွေ့ရှိချက်တွေကိုနောက်ထပ်အသစ်ဖွဲ့ထားတဲ့ကုလသမဂ္ဂရန်တရားအဖွဲ့ကိုလွှဲပြောင်းပေးမှာဖြစ်ပါတယ်။အဲ့ဒီအဖွဲ့ကတော့လူခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရန်တရားအဖွဲ့ပါပဲ။အဲ့ဒီအဖွဲ့ဆောင်ရွက်မဲ့လုပ်ငန်းတာဝန်တွေကတော့ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ပါဝင်ကျွန်တော်တို့အမည်တွေနဲ့အတိအကျဖော်ထုတ်ထားတဲ့စုစုပေါင်းမြန်မာစစ်ဗိုလ်ချုပ်6ဦးကိုတရားစွဲဆိုဖို့လိုအပ်တဲ့အရာတွေကိုဆောင်ရွက်ရမှာဖြစ်ပါတယ်။ဒီတော့ရက်ဆက်ကြံကြုံမှုတွေမှာအဓိကတာဝန်ရှိတဲ့စစ်ဗိုလ်ချုပ်တွေကိုတရားစွဲဖို့ဆောင်ရွက်မဲ့ကုလသမဂ္ဂရန်တရားအဖွဲ့ကိုထောက်ခံပံ့ပိုးဖို့အပိုင်းကိုတော့နိုင်ငံတကာတာဝန်ကကုဖတာကိုဆုံးဖြတ်မှာဖြစ်ပါတယ
်။အခုလိုဒီ FFM အဖွဲ့ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့မြန်မာတက်မတော်ဒါမှမဟုတ်လို့ရှိရင်မြန်မာအစိုးရဘက်ကရောဘယ်လိုတုံ့ပြန်ပါလဲရှင်။
We gave a copy of the report to the Myanmar government through the mission in Geneva 2 weeks ago and we have not received any
response. ဒီကနေ့ကကုလသမဂ္ဂမှာရှိတဲ့မြန်မာကိုယ်စားလှယ်အဖွဲ့ကတဆင့်မြန်မာဆိုအပ်စီကိုလွန်ခဲ့တဲ့နှစ်ပတ်ကတည်းကပေးပို့ခဲ့ပါတယ်။အခုချိန်ထိတော့ဘာတုတ်ပြန်ကြမ်းမှမရသေးပါဘူး။အခုတော့အစီရင်ခံစာကိုဒီနေ့ကျွန်တော်တို့ထုတ်ပြန်လိုက်ပါပြီ။ဒီတော့မြန်မာဆိုအပ်ပဲဖြစ်ဖြစ်မြန်မာတက်မတော်ပဲဖြစ်ဖြစ်မှတ်ချက်ပေးတုတ်ပြန်မယ်ဆိုရင်ကျွန်တော်တို့ချိုးစောပါလေ။အစိုးရကစားမထုတ်ပြန်ခင်လွန်ခဲ့တဲ့ဆယ်လောက်ကတည်းကအစိုးရကစားအပြည့်အစုံကိုသူတို့ကိုပေးထားပြီးသူတို့ရဲ့တုံ့ပြန်ချက်တွေကိုအစိုးရခန်းစားရဲ့နောက်ဆက်တွဲမှာဖော်ပြဖို့ပါဒါပေမဲ့သူတို့ဘက်ကဘာမှတုံ့ပြန်မှုမရှိခဲ့တဲ့အတွက်ကျွန်တော်တို့အခုလိုအစိုးရခန်းစားကိုထုတ်ပြန်လိုက်တာဖြစ်ပါတယ်တကယ်လို့သာဂျနီဗာမှာရှိတဲ့မြန်မာကိုယ်စားလှယ်ရုံးကအချိန်မီတုံ့ပြန်မယ်ဆိုရင်ကျွန်တော်တို့အစိုးရခန်းစားကဒါတွေကိုနောက်ဆက်တွဲအနေနဲ့ထည့်သွင်းဖော်ပြမှာဖြစ်ပါတယ
်ကုလအချက်လက်ရှာအဖွဲ့ရဲ့အပိတ္တအစိုးရခန်းစားကိုတော့နောက်လ7မလမှာကုလလူခွင့်ရေးကောင်စီကိုတင်သွင်းမှလည်းဖြစ်ပါတယ်။တစ်ဆက်တည်းမှာပဲတီးခြားလွတ်လပ်တဲ့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ကမြန်မာစစ်တပ်နဲ့ဆက်ဆက်မှုရှိတဲ့စီးပွားရေးလုပ်ငန်းတွေဖြစ်တဲ့မြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ရဲ့လက်ရှိစီးပွားရေးလုပ်ငန်းတွေနဲ့အဆက်အသွယ်ဖြတ်တောက်ဖို့နိုင်ငံတကာကိုတိုက်တွန်းပါတယ်။အခုလိုတိုက်တွန်းချက်တွေကလက်တွေ့အကောင့်ထဲပေါ်လာနိုင်မလားဆိုတာကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
။ဟုတ်ကဲ့ပါမြန်မာတက်မတော်ရဲ့စီးပွားရေးလုပ်ငန်းကြီးတွေဖြစ်တဲ့မြန်မာနိုင်ငံဥပိုင်စီးပွားရေးကုမ္ပဏီလီမိတက်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့လက်အောက်ရှိကုမ္ပဏီပေါင်း140ကျော်နဲ့နှီးစက်တဲ့ခရိုနီကုမ္ပဏီတွေကမြန်မာစီးပွားရေးမှာအကြီးအကျယ်ဝင်ငွေရထားတယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့ကအစိုးရခန်းစာထုတ်ပြန်လိုက်ပါတယ်မြန်မာတက်မတော်အနေနဲ့အခုလိုတက်စီးပွားရေးသီးသန့်ဝင်ငွေသာမရှိဘူးဆိုရင်အစိုးရကပေးတဲ့ budget အပေါ်သာမှီခိုးရပြီးလူခွင့်ရချူဖောက်မှုတွေကိုလွလွလပ်လပ်မလုပ်နိုင်ပဲအရသာအစိုးရကိုပြန်တင်ပြနာခံရမှာဖြစ်တယ်လို့မနေ့ကထုတ်တဲ့ဒီအစီရင်ခံစာမှာဖော်ပြလိုက်ပါတယ်။အဲဒီတော့မြမတက်မတော်ရဲ့စီးပွားရေးလုပ်ငန်းတွေပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့အဖွဲ့ဝင်နိုင်ငံတွေကနေချက်ချင်းအရေးယူပိတ်ဆို့တာတွေလုပ်ပေးဖို့ဒီအစီရင်ခံစာမှာထောက်ပြလိုက်တာကြောင့်နိုင်ငံတကာကုမ္ပဏီတွေပေါ်တက်ရောက်နိုင်မှုကိုမေ့ရမှာ Georgetown တက္ကသိုလ်ကဂုဏ်သုဆောင်ပါမောခါနဲ့မြန်မာအရေးကျွမ်းကျင်သူ David Steinberg က
It may have some impact on Western companies.
နောက်နိုင်ငံကုမ္ပဏီတွေပေါ်ဆိုရင်တော့တက်ရောက်မှုတချို့ရှိနိုင်ပါတယ်။ American ကုမ္ပဏီတွေပေါ်တော့ဖြစ်နိုင်တာသိပါတယ်။ EU ကုမ္ပဏီတွေပေါ်လည်းဖြစ်မယ်ထင်ပါတယ်။ဒါပေမဲ့ Japan, တရုတ်, Korea, နောက် Hong Kong, Singapore စတဲ့နိုင်ငံတွေကကုမ္ပဏီတွေပေါ်ဆိုရင်တော့တက်ရောက်မှုရှိမှာမဟုတ်ပါဘူး
။ဒါပေမဲ့ American အခြေစိုက်ကချင် Alliance ဘက်ဥက္ကဋ္ဌGomsan and San ကတော့တက်ရောက်မှုရှိနိုင်တယ်လို့ဆိုပါတယ
်။အရင်တော့ဒီလိုမျိုး genocide ဆိုတဲ့အတုံးလုံးပမာပြည်နဲ့အဲတွဲထားတဲ့အတုံးလုံးအဲဒီအတုံးလုံးကိုတွဲရတာဆိုမရှိခဲ့ပါဘူးဗျ။အခုကလုံခြုံရေးကောင်စီကနေပြင်ကဒီဇိုင်းမမတ်ပါဝင်နေတယ်ဒီဟာနဲ့ပတ်သက်မှာဆွေးနွေးနေတဲ့ခဏတွေကအခုတော်တော်ကြာလာပါပြီဗျ။ကြာလာမှနောက်ထပ်ဒီလိုမျိုးလူအဲဥမာဗျအမေရိကန်နိုင်ငံကိုဆိုရင်လုံခဲ့တဲ့နှစ်အထိတောင်းကနေ22တိုင်းတော့ကိုဘာဗီယာလူတွေကရောက်ရှိနေတဲ့ကဏ္ဍတွေရှိရဲ့နောက်ဥမာဘင်္ဂလားဒေ့ရှ်မှာဆိုအခုလိုဟင်ဂျာဒုက္ခတွေတိတ်နဲ့တန်းနဲ့နှီးပါဖြစ်နေပြီဒီလိုမျိုးတွေကအရင်ကကျွန်တော်မှရှိခဲ့တယ်ရှိခဲ့မယ်ဒီလောက်ကြီးဆိုးဆိုးရွားရွားမရှိဘူး
ဒီကုလသမဂ္ဂအစည်းအဝေးခန်းစာထဲမှာပဲမြောက်ကိုရီးယားတရုတ်ရုရှားဖိလစ်ပိုင်ယူကရိန်းစင်ကာပူနဲ့အစ္စရေးနိုင်ငံကကုမ္ပဏီတွေအနေနဲ့မြန်မာတက်မတော်ကိုလက်နက်ရောင်းချနေကြောင်းထုတ်ဖော်ထားတာကြောင့်ဒီလက်နက်တင်ပို့မှုတွေပေါ်တက်ရောက်မှုရှိနိုင်မှုကိုမေးရမှာကွန်ဆန်က
ရှိတယ်ဗျအခုဥမာဒီမြောက်ကိုအဆုံးဆုံးပြောမှာဆိုကဘာနဲ့ဆက်ဆက်မှုအနည်းဆုံးမြောက်ကိုရီးယားတောင်မှအခုတခြားကိစ္စနဲ့ပတ်သက်မှာအာဖရိကတို့တခြားနိုင်ငံတွေမှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်မှာတော်တော်ကြီးခံနေရတဲ့အခြေအနေရှိပါတယ်ဒီစီးပွားရေးပိတ်ဆို့မှုဆိုတာကအခုတရုတ်နိုင်ငံသားလက်ရှိအခြေအနေမှာဒီကုန်သွယ်ရေးနဲ့ပတ်သက်မှာပိတ်ဆို့မှုတချို့အတင်းကျပ်ခံနေရဟာကိုဒီနေ့လိုမျိုးဆိုရင်သူရဲ့ဒီ RMB ကိုချော့ချတာမျိုးအဆင့်တောင်ရောက်သွားတယ်ဆိုတော့ဂယုမစိုက်တယ်သူတို့ဒီဟာကတော့တိတ်အလေးမထားဘူးလို့ကတော့ပြောလို့အယောင်ထက်ပါတယ်ရှိရစကလုံးတစ်ခုပါအဲ့ဆိုဗမာပြည်နဲ့ပတ်သက်မှာဒီစက်တက်နဲ့ပတ်သက်ပြီးမှာက genocide ဆိုတဲ့စကလုံးကသူတို့အခုလက်ရှိဗမာစက်တက်နယ်ကဒီရိုဟင်ဂျာနဲ့ပတ်သက်မှာ genocide ဆိုတဲ့စကလုံးတွေတုံးနေရရှိရဆိုတော့ Israel ဆိုရနေပြီးတော့ဒီဟာကသူတို့ရဲ့ပြည်တွင်းနိုင်ငံရေးအရတောင်မှခဝေးဝေးနေရတဲ့အဆင့်ရောက်လာတယ်ပဲဆိုတော့ကျွန်တော်အခုမြင်နေရပေါ့
ဒါပေမဲ့ဘာမခဆိုင်ဘက်ကတော့ဒီလက်နက်ရောက်ချမှုတွေပေါ်တက်ရောက်မှုမရှိဖို့များတယ်လို့ဆိုပါတယ
် Probably not. Reason is that Myanmar is not on everybody's immediate attention.
တက်ရောက်မှုမရှိဖို့ကများပါတယ်ဘာလို့လဲဆိုတော့ဒီနိုင်ငံတွေမှာမြန်မာနိုင်ငံနဲ့ပတ်သက်ရင်ရိုဟင်ဂျာအရေးကလွဲလို့ချက်ချင်းဦးစားပေးလုပ်ရမယ်လို့မမြင်ကြသေးတာရဲ့နောက်ရိုဟင်ဂျာအရေးမှာတော့သမ္မတဒေါ်နယ်ထရန့်ရိုဟင်ဂျာနဲ့တွေ့ချိန်မှာသူပဲနိုင်ငံကလာမန်းမသိခဲ့တာတွေကြောင့်ပါဒီလူမှုအတိုင်းဝိုင်းမှာတကယ်ပြင်းပြင်းထန်ထန်ဖြစ်နေတာတွေကိုသေသေးချာချာနားမလည်ကြပါဘူ
းဒါအပြင်ဒီအစီရင်ခံစာထဲမှာပဲမြန်မာနိုင်ငံကစီးပွားရေးကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ KBZ အုပ်စုနဲ့ Max မြန်မာတို့ကိုစစ်ဆေးရေးယူဖို့တောင်းဆိုထားတဲ့ပေါ်တက်ရောက်နိုင်မှုကိုမေးရမှာပမခစတိုင်ဘက်ကဒီကုမ္ပဏီတွေအနေနဲ့အရင်စစ်ဆေးရလက်ထက်ထဲကအစိုးရနဲ့နီးစပ်ဆက်လုပ်ခဲ့တာဖြစ်ပေမဲ့တက်ရောက်နိုင်မှုကိုတော့ခံမရခက်တယ်လို့ဆိုပါတယ်ဒါပေမဲ့ကမ်ဆန်ကတော့ဒီပြည်တွင်းကုမ္ပဏီတွေပေါ်လဲနိုင်ငံတကာရေးယူတက်ရောက်မှုတဖြည်းဖြည်းဖြစ်လာနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့ Max မြန်မာ CY ကုမ္ပဏီကတော့ဒီအစီရင်ခံစာထဲမှာဆက်ဆွဲထားသလိုဘင်္ဂလားဒေ့ရှ်နယ်စပ်တိုင်းကာရေးအတွက်ဝင်ရောက်ကူညီပေးခြင်းမရှိဘူးလို့အစီရင်ခံစာထုတ်ပြောထားပါတယ်။ပါမခစတိုင်ဘက်ကတော့မြန်မာတပ်မတော်အပြင်တခြားစစ်တပ်ကြီးစိုးခဲ့တဲ့နိုင်ငံတွေကတပ်မတော်အများစုကလည်းစစ်တပ်ရေးရှိအာဏာရှိရေးအတွက်စီးပွားရေးလုပ်ငန်းတွေကိုတမျိုးတစ်ပုံဆက်လက်ချုပ်ကန်နေရှိပြီးမြန်မာကတော့ပိုချုပ်ကန်မှုများပြီးတခြားကုမ္ပဏီတွေပေါ်တွဲလုပ်ဖို့အတွက်တင်းသွင်းဖိအားပေးနိုင်တဲ့အနေအထားတွေကိုလေ့လာဖို့လိုတယ်လို့ဆိုပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင် VOA American အတန်က2019ခုနှစ်ဩဂုတ်လ6ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24/50/51တို့အပြင်လိုင်းလမ်းမီတာ190ကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေတဲကမြန်မာဆိုင်ရာကောက်နှုတ်ချက်အမေရိကန်သုံးအီဒီယန်အင်္ဂလိပ်စာအစီအစဉ်တွေနဲ့အတူ
ဒီမဟုတ်မမှန်လောက်တဲ့ဆိုင်ကြီးတစ်ခုအတွက်နဲ့ဟာဒီမျိုးကဆိုင်ရာအနေကအဆိုရင်စိတ်မချဘူးကွာဆိုတဲ့ပုံစံမျိုးတွေလည်းဖြစ်လာတော့
စစ်ပွားရေးခဏတင်းဆက်တဲ့အခါမှာကြားရပါမယ်ရှင်။အခုတော့ရင်ဆုံးတော့နိုင်ငံတကာသတင်းတပုတ်ကိုတင်ပြပေးခြင်းပါတယ်။တရုတ်သွင်းကုမ္ပဏီတဲကဒေါ်လာ300ဘီလီယံတန်ဖိုးရှိကုန်ပစ္စည်းတွေအပေါ်စက်တင်ဘာလ1ရက်နေ့ကစလို့သွင်းကုန်ကွန်ဆေးရခိုင်တို့အသစ်ထပ်မံစီးကျက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကချင်းချောက်ခဲ့ပြီးနောက်တရုတ်ယွမ်ငွေဈေးနှုန်းဟာ17နှစ်တာကာလအတွင်းအနှိမ့်ဆုံးဈေးနှုန်းအထိတင်းနှင်းလာနေကကျဆင်းခဲ့ပါတယ်။တရုတ်ငွေကြေးတန်ဖိုးကျသွားတာကြောင့်ငွေကြေးဆန်ရစစ်ပွဲတစ်ခုဖြစ်လာနိုင်တဲ့အလားအလာတွေထွက်ပေါ်လာသလိုပဲအမေရိကန်နဲ့တင်းမာမှုပိုပြင်းထန်လာမယ်လို့သုံးသပ်သူတွေကပြောပါတယ်။ Joyce Howe ရဲ့သတင်းပေးပို့ထားတာကိုနားဆင်ကြရအောင်ပါရှင်။အမေရိကန်ဒေါ်လာကိုငွေလဲနှုန်းတရုတ်9ယွမ်အထိကျလာပြီဆိုရင်စိုးရိမ်စရာအဖြစ်သတိထားကြတာမှာအခုတော့ဒီထက်တောင်းမှဈေးကျနေပါတယ်။ဒါဆိုရင်2018ခုနှစ်ဧပြီလနောက်ပိုင်းအနှိမ့်ဆုံးဈေးနှုန်းလဲဖြစ်ပါတယ်။ယွမ်ငွေတန်ဖိုးကျဆင်းတာကြောင့်တရုတ်ရဲ့ပို့ကုန်တွေဈေးသက်သာစေပြီးတရုတ်အစိုးရဘက်ကကုန်သွယ်ရေးမှာအသာစီးရ။ဒါပေမဲ့ပြည်ပပြိုင်ဘက်တွေကတော့အထိနာစေတယ်လို့အမေရိကန်အရာရှိတွေကအရင်တုန်းကတည်းကပြောဆိုခဲ့တာပါ။ရွှေငွေဈေးနှုန်းကျဆင်းမှုဟာဆိုရင်တရုတ်ဈေးကွက်ရဲ့အနှုတ်လက္ခဏာဆောင်တဲ့သဘောထားဖြစ်တယ်လို့ပီကင်းတက္ကသိုလ်ကစီးပွားရေးဆိုင်ရာတွဲဖက်ပါမောက်ခါလီယူရှိကီကပြောပါတယ
်။ဒီကဘောက်ကတည်းကစဉ်းကြည့်တယ်မှာ
ကုန်သွယ်ရေးစစ်ပွဲကတကြောပြန်ပေါ်ပေါက်လာတာကြောင့်တရုတ်ရဲ့ပို့ကုန်ရောသွင်းကုန်အပေါ်မှာပါရိုက်ခတ်မှုရှိမဲ့အပြင်အမေရိကန်ဒေါ်လာနဲ့တရုတ်ယွမ်ငွေလဲနှုန်းမှာလည်းအထက်အကျဖြစ်လာစေပါတယ်။ရန်ကုန်ကျဆင်းမှုနဲ့ကုန်သွယ်ရေးစစ်ပွဲကအပြန်အလှန်ဆက်နွယ်နေပြီးဈေးကွက်မှာလည်းစိုးရိမ်မှုတွေထွက်လာနေပါတယ
်။ရှင်းလာတဲ့မှာအမေရိကန်ပြည်ထောင်စုဝါရှင်တန်မှာအမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ရေးဆွေးနွေးပွဲနောက်တစ်ကြိမ်ကျင်းပဖို့ရှိနေချင်းတရုတ်ဘက်ကပိုပြီးလိုက်ရောလာရေးသမ္မတဒေါ်နယ်ထရန့်ကစစ်ဆက်ဆွေးနွေးရေးနီးပြူဟာရဲ့တစိတ်တပိုင်းအရာအခုလိုတရုတ်ကုန်ပစ္စည်းတွေအပေါ်အခွန်ကောက်မှုအသစ်ချမှတ်တာလို့သုံးသက်သူတွေကယုံကြည်ကြပါတယ်။ဒါကအလုပ်ဖြစ်မလားဆိုတာကတော့စောင့်ကြည့်ရအောင်မှာဖြစ်တယ်လို့ထိုင်ဝမ်ကစီးပွားရေးသုတေသနအဖွဲ့ရဲ့သုတေသနမှူးဒါဆန်ချူးကပြောပါတယ်
他们认为说拖时间的话其实美国内部的那个压力应该
တွင်းကုန်ခွန်ပြန်လန်ဒုက္ခနေတော့ကိုအချိန်ဆွဲထားနိုင်ရင်တရုတ်စီးပွားရေးပေါ်မိခွန်းနေရတဲ့အမေရိကန်ပြည်တွင်းလုပ်ငန်းတွေကတပ်ရထရန့်ကိုသဘောထားပြောင်းဖို့ဖိအားပေးနိုင်တယ်လို့တရုတ်ဘက်ကယုံကြည်ထားပါတယ်။တစ်ဖက်မှာလည်းဒီမိုကရက်ပါတီကဂျိုးဘိုက်ဒန်တို့လိုကိုယ်စားလှယ်လောင်းတွေပို့ပြီးလူကြိုက်များလာမယ်လို့တရုတ်ကမျှော်လင့်ပါတယ်။ဒီလိုဖြစ်လာရင်တပ်ရထရန့်ဘက်ကလည်းဒီမိုကရက်ပါတီကိုပြန်ပြီးအာရုံစိုက်ထိန်းကြီးဖို့အတွက်ကုန်သွယ်ရေးစစ်ပွဲမြန်မြန်ဆုံးသတ်ဖို့ကျိုးစားလာနိုင်ပါတယ
်တရုတ်အနေနဲ့ကတော့ချမ်းရှိနေသေးတဲ့ဒေါ်လာ200ဘီလီယံတန်ဖိုးရှိအမေရိကန်တို့အစ်စ်မြင့်နည်းပညာသွင်းကုန်တွေအပေါ်အခွန်တိုးကောက်မယ်ဆိုရင်သူ့စီးပွားရေးကိုစိုးစိုးရွားရွားအထိနာစီမှာကြောင့်တံပြန်ပြီးအခွန်တိုးကောက်ဖို့တော့အလားအလာသိမ့်မရှိဘူးလို့လဲသူတေသနာမှုချူးကပြောပါတယ်အမေရိကန်ငွေစုလက်မှတ်တွေထုတ်ရောင်းရင်လဲတရုတ်ရဲ့ကြိုးဝါမှုကိုပဲအထိနာစီမှာကြောင့်ဒေါ်လာ1 trillion တန်ဖိုးရှိအမေရိကန်ငွေစုလက်မှတ်တွေကိုတရုတ်ဘက်ကရောင်းပြမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။ဒါ့အပြင်တရုတ်ပြည်တွင်းကအမေရိကန်စီးပွားရေးလုပ်ငန်းတွေအပေါ်မှာလည်းတင်းကျပ်မဲ့အနေအထားမရှိသလိုဒီလိုလုပ်ရင်တော့သမ္မတထရန့်စိတ်ကျအခြေအနေမျိုးဖြစ်သွားစေနိုင်ပြီးရလဒ်ကတော့တရုတ်အခြေစိုက်အမေရိကန်လုပ်ငန်းတွေထားနေပြန်သွားတာမျိုးသာဖြစ်သွားနိုင်တယ်လို့လည်းချူးကပြောပါတယ်။တရုတ်အတွက်လုတ်เสียကတော့ဘူကောအပေါ်မိခိုရတဲ့စီးပွားရေးကိုရှော့ချပြီးပြည်တွင်းဝယ်လိုအားကိုတိုးမြှင့်ဖို့ဖြစ်တယ်။နောက်အမေရိကန်ကိုရှင်ပြိုင်ဘက်အဖြစ်နဲ့ဒေတာတွင်အလုံးစုံစီးပွားရေးမိဖက်တရက်ထူထောင်ပြီးအမေရိကန်ရဲ့မဟာမိတ်မဟုတ်သူတွေရဲ့ထောက်ခံမှုရာရေးကြိုးပမ်းဖို့ဖြစ်တယ်လို့လဲသုတေသနမှုကသုံးသပ်ပြောဆိုပါတယ်ရှင်။ တော့ကပ္ပသတင်းမီဒီယာတဲကမြန်မာနိုင်ငံအကြောင်းတွေကိုနားဆင်ကြရအောင်ပါရှင်ဒေါ်လလတန်ကောက်နှုတ်တင်ပြထားပါတယ
်မြန်မာစစ်တပ်ကိုလက်နက်တပ်ဆင်ပေးခဲ့တဲ့အတွက်ကုလသမဂ္ဂစီရင်ခံစာမှာထောက်ပြဝေဖန်ခြင်းခံခဲ့ရတဲ့ခေါင်းနိုင်ငံနဲ့အစ္စရေးလပါဝင်တဲ့ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တဲ့ The Times of Israel သတင်းစာကနေကောက်နှုတ်တင်ပြလိုပါတယ်2016ကစလို့ရိုဟင်ဂျာတွေပေါ်နှိမ်နှင်းမှုကြီးအပြီးမြန်မာစစ်တပ်ကိုအစ္စရေးအပါအဝင်နိုင်ငံပေါင်း9နိုင်ငံရှိအ ਨੇ စုံကုမ္ပဏီပေါင်း15ခုကနေလက်နက်ပစ္စည်းတွေရောင်းချခဲ့တာတွေ့ရတယ်လို့လင်းလာနေထုတ်ကုလသမဂ္ဂစီရင်ခံစာမှာဖော်ပြထားတဲ့အကြောင်းအစချေရေးသားထားပါတယ်မြန်မာစစ်တပ်ရဲ့ရက်စက်တဲ့အကြမ်းဖက်နှိမ်နှင်းရေးလှုပ်ရှားမှုတွေဟာ2016ကစတင်ခဲ့တာဖြစ်ပြီးရိုဟင်ဂျာ9သိန်းအင်းကြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံစေခဲ့ရတဲ့အပြင်ဒီဖြစ်ရကူနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေက genocide လို့အမည်တက်ခဲ့တာလည်းဖြစ်ပါတယ်မြန်မာစစ်တပ်ဟာနိုင်ငံတွင်တိတ်ကိုအင်အားကြီးတဲ့စီးပွားရေး empire ကြီးကိုထိန်းချုပ်ရမှာကဘာလက်ခီးသွားဘန်လုံငန်းကြောက်စိမ့်နဲ့ဗတိမားတပ်တူတွင်လုပ်ငန်းဆောက်လုပ်ရေးတဘာဝတန်ဝေးဆေးဝါးအဖျော်ယမကာအင်ချမ်းမီအယောင်ဝယ်ပြင်းတခြားလုပ်ငန်းတွေလည်းပါဝင်တဲ့ကော်မတီပေါင်း140လို့ကိုထိန်းချုပ်ထားတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအရစစ်တပ်ဟာအစိုးရလက်အောက်မှာမရှိတဲ့အတွက်ဒီစီးပွားရေးလုပ်ငန်းတွေကနေနိုင်ငံပိုင်ဘတ်ဂျက်ကိုအားကိုးဖို့မလိုဘဲစစ်တပ်ကငွေကြေးအသုံးပြုနေတာဖြစ်ပါတယ်ဒါကြောင့်ကုလသမဂ္ဂရဲ့စီရင်ခံစာမှာတတိပေးထားတာကမြန်မာနိုင်ငံကြီးခေါင်းဆောင်တွေရဲ့ထိရောက်တဲ့စောင့်ကြည့်မှုမခံရတဲ့ဒီအနေအထားမှာမြန်မာစစ်တပ်ကိုလူအခွင့်အရေးချိုးဖောက်မှုတွေနဲ့စစ်ရာဇဝတ်မှုတွေကနေအရေးယူခံရခြင်းမရှိဘဲကင်းလွန်ခွင့်ပေးရရောက်နေတယ်လို့အင်ဒိုနီးရှားလူအခွင့်အရေးရှင်တွေလည်းဖြစ်အစိုးရရှိနေချုပ်ဟောင်းလည်းဖြစ်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုအဖွဲ့ဥက္ကဋ္ဌမာဇူကီဒါရူစမန်ကထောက်ပြထားတယ်လို့ဖော်ပြထားပါတယ်2012ရိုဟင်ဂျာပြည်ပခါစတင်ချိန်ကစလို့မြန်မာစစ်တပ်နဲ့လက်နက်အယောင်ဝယ်လုပ်ခဲ့တဲ့ခုနှစ်နိုင်ငံကရုရှားတရုတ်မြောက်ကိုရီးယားဖိလစ်ပိုင်ယူကရိန်းစင်ကာပူနဲ့အစ္စရေးနိုင်ငံတို့ဖြစ်ကြတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်အထူးသဖြင့်နိုင်ငံပိုင်အစ္စရေး Aerospace ကုန်ထုတ်လုပ်ငန်းက Super Dover MK3 အမျိုးအစားအမြန်တိုက်ရည်ရင်တွေကိုမြန်မာရေတပ်ကိုရောင်းချဖို့သဘောတူခဲ့ပြီး2019ဧပြီလကနှစ်စီးပေးပို့ခဲ့ပြီးဖြစ်တယ်လို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်2016အောက်တိုဘာလကလည်းအစ္စရေးစစ်တပ်နဲ့ရဲဘက်ဆိုင်ရာပစ္စည်းနဲ့လက်ကျင်ရေးတင်နှံကြောင်းကမြန်မာစစ်တပ်ရဲ့အထူးစစ်ဆင်ရေးမှာအစ္စရေးကလက်ကျင်တင်နှံပေးနေတဲ့ပုံတွေကိုလည်းသူ့ရဲ့ website မှာဖော်ပြထားတယ်လို့ဆိုပါတယ်။ဒါပေမဲ့အစ္စရေးကတော့ဒီနိုင်ငံတွေနဲ့အဆိုးဆုံးမဟုတ်ဘဲအဆိုးဆုံးကတော့တရုတ်၊မြောက်ကိုရီးယား၊အိန္ဒိယ၊ရုရှားနဲ့ယူကရိန်းတို့ကတော့လက်နက်တွေရောင်းချပေးကြတာဖြစ်ပြီးအစ္စရေးဆူရပိုင်းကုန်ထုတ်လုပ်ငန်းကတော့စီရီယန်နှစ်ဆင့်ကို2019ကပေးပို့ခဲ့ပြီးအဲ့ဒီနှစ်စောစောပိုင်းကဣဇရီအထက်တရားရုံးရဲ့အမိန့်အရမြန်မာကိုစစ်လက်နဲ့ရောင်းချခြင်းပြိပင်ခံရတာဖြစ်ပါတယ်။ဒါပေမဲ့လည်းငါးနိုင်ငံတို့ဖြစ်ကြတဲ့ဣဇရီ၊ရုရှား၊တရုတ်၊ယူကရိန်းနဲ့မြောက်ကိုရီးယားတို့ဟာမြန်မာစစ်တပ်ရဲ့အတိတ်ကလူရတွေကိုအခြေခံပြီးနိုင်ငံတကာလူအခွင့်အရေးတွေချိုးဖောက်ရာရောက်တဲ့ပြစ်မှုတွေကိုကျူးလွန်ရမှာသူတို့ရှိကဝယ်ယူတဲ့လက်နက်တွေကိုအသုံးပြုလိမ့်မယ်လို့တိထားရဲ့နဲ့လက်နက်တွေရောင်းချမှုကိုကြက်တံဖို့မလုပ်ခဲ့ကြဘူးလို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်ရှင်
။ VOA American အသံရဲ့အင်္ဂါနေ့မနက်ဖက်အစီအစဉ်တွေကိုနားဆင်နေကြရတာပါ။အခုကတော့မနက်ခင်းတိုင်းနားဆင်နေကြအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်။ဒေါ်လာလတ်တန်အစီအစဉ်တင်ဆက်ထားပါတယ်။
ဒီနေ့မြန်မာပြည်တင်ပြပေးမယ့် idiom အသုံးကတော့ Greek ဒန္တရီပုံပြင်ကဆင်းသက်လာတယ်
။ Achilles heel
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက A C H I L L E S Achilles ကတော့လူနာမည် H E E L heel ကတော့ခြေဖနှောက်ဖြစ်ပါတယ်။ဒါကြောင့်စကားပိုက်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ Achilles ရဲ့ခြေဖနှောက်ပေါ့ရှင်။Achilles ဆိုသူကတော့ရှေးရရှင်ကားတွေချီးပူးရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖူးရင်သိကြမှာပါ Greek ဒန္တာရီမှာ Achilles ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနှောက်ကနေကင်ပြီး Styx ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရေထည့်တဲ့နေရာအလုံးမှာ အာကီလစ်ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်။ဒါပေမဲ့သူ့မိခင်လက်နဲ့ကင်ထားတဲ့ဖနောက်နေရာမှာတော့ရေမထိတဲ့အတွက်အဲ့ဒီတနေရာမှာတော့ထိရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီးဟိုမရဲ့အီလီယက်ကဗျာမှာထရိုဂျန်စစ်ပွဲများအတွင်အာကီလစ်ရဲ့စစ်ပွဲအောင်မြင်မှုတွေကြောင်းတန်တာရီဖွဲ့စုထားတာဖြစ်ပါတယ်။တိုက်ပွဲစဉ်စစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီးပဲရစ်ကအာကီလစ်ရဲ့အကာအကွယ်မဲ့တဲ့ခြေဖနောက်ကိုမျှနေပြင်းပြတဲ့အခါအာကီလစ်အသက်ဆုံးရှုံးရတဲ့တန်တာရီပါ။ဒါကြောင့်လူတဦးဟာဘယ်လောက်ပဲပြေဆုံးပြေဆုံးဘယ်လောက်ပဲအာဏာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြော့ညံ့ွယ်တွေတော့ရှိစမြဲပါအဲ့ဒါကို Achilles heel တို့ရည်ညွှန်းပြောလို့ရှိပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပေးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Many people don't know this but Henry's inability to see another person's point of view is his Achilles heel.
လူအများကတော့မသိကြဘူးလေဒါပေမဲ့လို့ Henry ရဲ့တခွက်တည်းရှိတဲ့ပြောညာခွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အကြည့်ပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Many people don't know this but Henry's inability to see another person's point of view is his Achilles heel
လူတွေအသိမသိကြတဲ့လူတူရဲ့ပြောညာခွက်ကိုရည်ညွှန်းပြောခြင်းဘယ်လိုပြောမလဲ
Achilles heel.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American idiom သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုကတော့အဖတ်စဉ်ခဏတွေကိုတင်ပြပေးမှာပါ။မြန်မာလူထုနဲ့တွင်တွင်ကျကျပတ်သက်နေတဲ့ရွှေတဲ့ရဝယ်စည်းကွက်မှာအရေးအသွေးအချိန်တွေပိုင်းစီမျက်စိကန်သတ်မှတ်ချက်တွေလေ့ဟင်းနေတာကြောင့်စိုးရိမ်ရတဲ့အနေအထားရှိနေပြီလို့မန္တလေးအခြေစိုက်ရွှေဆိုင်လုပ်ငန်းရှင်ကိုကျော်နိုင်ဝင်းကပြောပါတယ်။မူဆယ်မှာအလုတ်သွားလှုပ်ရင်ငွေစုတဲ့အနေနဲ့ရွှေတဲ့ဝယ်ခဲ့သူကကိုကျော်နိုင်ဝင်းရဲ့ဆိုင်ကိုလာရောက်တာမှာအတုဖြစ်နေတာကိုတွေ့ခဲ့ရပြီးတဲ့နောက်သူကအခုလိုပြောလိုက်တာပါ။ဒီသတင်းပတ်စီးပွားရေးကဏ္ဍမှာနားဆင်ကြည့်ကြပါအောင်ရှင်။
လုံသွားလုံလိုက်ဒီဟွာတွေပေါ့ကြာတာလုံလုံတဲ့လူတွေများတယ်ဒီတို့ဟိုပေးရဟိုလုံသွားလုံချမ်းလုံတဲ့လူတွေဆိုတော့မူဆယ်နဲ့ဇက်ပါတို့ဘာတို့မှာပေးရလုံတာတို့ပါအဲ့လိုမျိုးသွားလုံရင်းနဲ့သူတို့ရတဲ့ဒီလုံလက်ခံတဲ့အဲ့လိုမျိုးဝဲဝဲလာကြတာပေါ့
ဟုတ်ကဲ့အဲ့တော့နောက်ဆုံးဘလို့ဖြစ်သွားပါလဲ
သူတို့ပြန်သွားပြီးအဲ့ဘက်မှာရောင်းမှအဲ့လိုပဲရမှာပေါ့ကျွန်တော်ကတော့လက်မခံနိုင်ဘူး
ရွှေရဲ့အရင်အတွေ့အမကန်ချက်နဲ့ပတ်သက်ပြီးတော့ဘလူးများထိန်းထားပါလေရှင်ဒီရွှေလုပ်ငန်းနဲ့ပတ်သက်ပြီးတော့ပေါ့နော
်ကိုတက်တက်ဘေးကနေပြီးတော့ quality control လုပ်တဲ့ဟာမျိုးကတော့လက်ရှိအခြေအနေကြီးတော့မရှိဘူးကိုနာမည်နဲ့ကိုတိဆောက်ပြီးတော့လုပ်ကြရတာပေါ့
ဟိုရွှေလုပ်ငန်းရှင်အသင်းတို့ဘာလို့ဘက်ကရောဒီရွှေ quality နဲ့ပတ်သက်ပြီးတော့သတ်မှတ်ထားချက်တွေများရှိပါသလားရှင
်သူကကအဲ့လိုမျိုးမရှိသေးဘူးဗျ
ဒီရွှေနဲ့ပတ်သက်ပြီးတော့ quality control လုပ်သင့်တယ်လို့ထင်ပါသလားရှင်
ဟိုချွေနဲ့ပတ်သက်ပြီးတော့ quality control ကလုတ်ကုန်လုတ်တဲ့။ဘာလို့လဲဆိုတော့တနင်္ဂနွေလုံးနဲ့တက်ဆိုင်တာလူတန်းစားအားလုံးနဲ့တက်ဆိုင်တာအထူးအဖြစ်ဟိုကျွန်တော်ဒီအခြေခံလူတန်းစားတွေအတွက်ကဟိုသူတို့အတွက်ဟိုရှိတော့တစားမရှိတော့ဝမ်းစာဆိုပြီးဝယ်ယူစုဆောင်းကြတာပေါ့နော်။အဲ့လိုစုဆောင်းတဲ့အခါမှာဒီနင့်နာမှုမရှိဖို့အတွက်သူတို့တွေဝယ်ယူတဲ့အပိုင်းမှာနင့်နာမှုမရှိဖို့အတွက်ဒီချွေနဲ့ပတ်သက်ရဲ့အလေးချိန်ရောရေသွေးရောကျွန်တော်တို့ခုနလိုအရောထွက်လက်ခကအစဟိုတက်နိုင်တလောက်ပေါ့လေဟို quality control လုပ်ဖို့ကောင်းတယ
်ဒီဆိုင်ကရောင်းလိုက်တဲ့ဟာကိုဒီဆိုင်မှာအချိန်မီပြန်လာရောက်လို့ရတယ်ဆိုတော့အမှတ်ခံချက်မျိုးရှိပေမဲ့တခြားကိုသွားရောက်ရင်တော့ဟိုဈေးနှုန်းနဲ့အရေးအသွေးတို့နဲ့ပတ်သက်ပြီးတော့ဟိုပြဿနာရှိတဲ့အနေအထားရှိရယ်နော်တခြားဆိုင်တွေကိုသွားရောက်ရင်ရောဒါလွယ်လွယ်ကူကူလက်ခံပါရလားရှင
်ချွေအပိုင်းမှာတော့ရွှေသားလို့ခေါ်တာပေါ့ကျွန်တော်အသားလို့ခေါ်တယ်ဗျရွှေပိုင်းရွှေလုံးမှာတော့ကျွန်တော်တို့ကဟိုတနေရာနဲ့တနေရာဥမာကိုကျွန်တော်တို့ဆိုရင်ကျွန်တော်နိုင်ငံတုံးတဲ့ရွှေဆန်အကယ်ဒမီရှိတယ်အကယ်ဒမီရွှေပိုင်းဆိုရင်ဟိုတနိုင်ငံလုံးဟိုအကြောင်းဝင်လုပ်လို့ရတယ်ဒီရွှေပိုင်းမှာတော့ရတယ်အထက်မှာတော့ခုနကျွန်တော်ပြောသလိုပဲဟိုသူ့ယူတဲ့ရောတဲ့လက်ခဏာလည်းမတူတာလည်းရှိတယ်သူ့ရဲ့အရေးသွေးပိုင်းမှာလည်းဘလို့တဆိုင်နဲ့တဆိုင်ဟို Sam Lemacy, quality control Lemacy, the other. A Tamaro, two sign,
two sign,
ແລະພີ້ເອ ဟိုလောက်ကြတဲ့ဟာလေဟိုသူ့နားမလဲလို့အဲ့လိုလောက်ပြခဲ့တာများတော့သူတို့အနေနဲ့ရေစကန်ကိုသွားတိုင်ဖို့ဆိုတာလေဟိုဒါလိမ့်လဲမှုတော့မြောက်တယ်အဲဒါပေမဲ့ရေစကန်ကိုသွားတိုင်ဖို့ဆိုတာလေဟိုမလွယ်ဘူးသူ့ရဲ့အမောင်းလင်းနေပေါ်သူတို့အနေနဲ့သွားဖို့ဟိုသွားရဲဖို့လဲမလွယ်ဘူးပေါ့ဟောအဲ့လိုအချိန်မှာကျွန်တော်တို့ဘုနာကျွန်တော်ပြောသလိုပဲရွှေအတင်းကအဲ့လိုမျိုး
ဆွေးဆိုင်နေဘက်ကဝယ်ယူသေးတဲ့ဘက်ကရောနင်းနာမှုရှိလာရင်ကျွန်တော်တို့အသင်းကိုလာပြီးတော့တိုင်ပါဆိုတဲ့ဟာမျိုးဟိုဖွင့်ထားတဲ့အတိပေးထားတဲ့ဟိုအရေးသွေးပိုင်းမှာလည်းထင်းချုံမှုမရှိဘူးအစိုးရဘက်ကလည်းဒါနဲ့ပတ်သက်ပြီးတော့ရွှေဆိုင်နေလိုက်နာအမဲ့ဟိုစီးမြင်စီကန်းနဲ့ပတ်သက်ပြီးတော့ဟိုတတ်တတ်မှတ်မှတ်လုပ်ပေးထားတာမရှိဘူးဆိုတော့ဒီလိုလက်ဟာမှုကြီးကြောင့်တချို့
ကျေးဇူးပြန်ပြန်ကိုဖြစ်နေတယ်ခုနလိုကျွန်တော်ပြောတယ်အခုကျွန်တော်ဖြစ်သွားတယ်ကျွန်တော်ဆိုင်ရံနဲ့ပတ်သက်ပြီးဖြစ်သွားတဲ့အခါကျမှကျွန်တော်ဒီဟာမျိုးကမဖြစ်တဲ့မှုဆိုပြီးကျွန်တော်ရွှေဥက္ကရာတွေရောကျွန်တော်ရွှေအတန်းဒီဥက္ကရာတွေရောဒါကျွန်တော်တို့ရဲ့မိတ်ဆွေအကူတွေပါပဲသူတို့တက်တွဲပြီးတော့ကျွန်တော်ပြောတယ်ပြောတယ်ဒီဟာလည်းပို့ကတော်တော်လေးပေါက်သွားတယ်ပေါက်ကပေါက
မျိုးကြီးလုံးကမျိုးကြီးတွေမှာတော့ဒီလိုဆိုင်တွေကရှိနေတယ်။အဲ့လိုမျိုးရှိနေတော့ဟိုပြောရမယ်ဆိုရင်တော့ကြောက်စရာကောင်းလာတာပေါ့။ကြောက်စရာကောင်းလာတယ်ဆိုတာကျွန်တော်တို့ဆိုင်အနေအတွက်လည်းမကောင်းဘူး။အဲဒီမဟုတ်မမှန်လောက်တဲ့ဆိုင်တွေတစ်ခုအတွက်နဲ့ဟာဒီမျိုးကဆိုင်ရနေရအဆိုရင်စိတ်မချဘူးကွာဆိုတဲ့ပုံစံမျိုးတွေလည်းဖြစ်လာတော့ကျွန်내ဆိုင်တွေအတွက်မှလည်းเออฉีกไกลเดี๋ยวอะคู่นอกป้ายมาบล็อกที่ขึ้นลาตรงชุยอะเถนะปัดที่เซลภูมาชุยเดียวใส่ใส่ชุยยรณะอะคงลงป่ะเซลภูมาโกกูอ่ะน้ําไม่เลยไอ้โกกูอ่ะน้ําไม่เลยด้วยดีกองอ่ะวินพี่แล้วลุซ้าลุก้องเลยสุบิ๊อเพลนนี่อะคู่วินลาได้หาเนี่ยอะหมายเว้ยงวยทุบป้ายพี่แล้วอะหมายเว้ยบามากูทิ้งชุบทาภูมาไม่ရှိหูเปียโหอะซูยาภูมาแล้วไลเซนส์เต็มพี่แล้วကွန်ပျူတာဆောင်ရတဲ့အလဲမရှိရွှေအတင်းမှလည်းကွန်ပျူတာဆောင်ရတာမရှိအဲဆိုတော့ငွေတို့ကင်ပြီးတော့ဘတ်ဆိုပြီးကောက်လာဖို့နဲ့ကြိုက်တဲ့ရွှေရည်တွေနဲ့ရောင်းတယ်အဲကြိုက်တဲ့နီးမျိုးစုံပေါ့နော်ခုခေတ်ကတော့ကန်ဆန်ဘယ်ရီနဲ့မျိုးဆွဲတယ်မျိုးစုံတွေမျိုးဆွဲတယ်မျိုးဆွဲပြီးတော့ရောင်းတယ်တချို့ဆိုရင်3 4 5လတစ်နှစ်လောက်လှုပ်စားပြီးတော့ဆိုင်ပိတ်ပြီးတော့ထွက်ပြေးသွားတယ်အဲ့မှဘယ်သူမှအကာအကွယ်မပေးနိုင်ဘူးအဲ့တော့တင်းလာတာကြီးစုတွေပဲ
ကိုကတော့တုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးပါမယ်။ကိုအောင်နဲ့အတူမတ်စုမွန်ကအကူအညီတင်ဆက်ထားပါတယ
်။ဒီသတင်းပတ်ရဲ့တုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုတော့လွန်ခဲ့တဲ့65နှစ်ကမွေးဖွားခဲ့တဲ့စတက်ဖန်ဝါစနီယက်အကြောင်းနဲ့ဆက်လိုက်ရအောင်ပါ။ 1950ခုနှစ်ဩဂုတ်လ17ရက်နေ့မှာဆန်ဟိုဆေးကယ်လီဖိုးနီးယားပြည်နယ်မှာမွေးဖွားခဲ့တဲ့သူကို Apple Computer ကိုတီထွင်တဲ့ Steve Jobs လိုမျိုးပုဂ္ဂိုလ်အဖြစ်တောင်တင်စားခေါ်ဝေါ်ကြပါတယ်တဲ့မဆုမွေ
ဟုတ်ပါတယ် Wozniak App ဟာ Electronic လျှက်စစ်နည်းပညာနဲ့ပတ်သက်လို့ငယ်ရွယ်စဉ်ကတည်းကအကျွမ်းတဝင်ရှိလာခဲ့ပြီးတဲ့နောက်အသက်13နှစ်အရွယ်မှာကျောင်းက Electronic အသင်းရဲ့ဥက္ကဋ္ဌဖြစ်လာပါတယ်အထက်တန်းကျောင်းပြီးဆုံးသွားပြီးတဲ့နောက်သူဟာ Steve Jobs နဲ့ယင်းနှီးကျွမ်းဝင်လာခဲ့ပြီးတဲ့အချိန်ကနေစလို့အလုပ်အတူတူလုပ်ခဲ့တဲ့မိတ်ဆွေရင်းနှီးဖြစ်လာပါတယ
်ဒါနဲ့မဆုမွေဟိုရုံကတော့ကွန်ပျူတာဆိုတာရုံးခန်းထဲမှာဆင်းပြီးတော့အသုံးပြုရတဲ့စက်ကရိယာအကြီးကြီးတွေကိုခေါ်တာပါအခုကျွန်တော်တို့ပုံမော်တင်သုံးလို့ရတဲ့အဆင့်မြင့်နည်းပညာတွေနဲ့ဖန်တီးထားတဲ့ laptop တို့စပွဲပေါ်တင်သုံးလို့ရတဲ့ desktop computer တို့ဆိုတာကတော့အလွန်ရှားပြီးတော့ဈေးလည်းအတော်ကြီးပါတယ
်ဟုတ်ပါတယ်ကိုအောင်ရေဒါနဲ့ Steve Jobs နဲ့ Wozniak App တို့နှစ်ယောက်ပေါင်းပြီးတော့တည်ယူဖို့လဲလွယ်မျိုးစုံလဲသုံးလို့ရတဲ့ကွန်ပျူတာတွေထုတ်လုပ်နိုင်မဲ့ company တစ်ခုကိုစတင်ထူထောင်ဖို့ဆုံးဖြတ်ခဲ့ကြပါတယ်နည်းပညာအကြောင်းရေးသားတဲ့စာရေးဆရာ Robert Kringley က Wozniak ရဲ့ကွန်ပျူတာဒီဇိုင်းပုံစံကြောင့်ကွန်ပျူတာထုတ်လုပ်တဲ့လုပ်ငန်းကြီးတစ်ခုလုံးစတင်နိုင်ခဲ့တယ်လို့ဆိုပါတယ်
။ Steve Wozniak was the designer of two really important computers in the history of personal
Steve Wozniak ဟာတကိုယ်ရေးသုံးကွန်ပျူတာပုံစံနှစ်ခုကိုရေးဆွဲခဲ့သူပါ။အဲ့ဒါတွေကတော့အလုံးကြီး250လောက်ပဲထုတ်လုပ်ခဲ့တဲ့ Apple 1 computer နဲ့ဆယ်သန်းကျော်ထုတ်လုပ်ခဲ့တဲ့ Apple 2 computer တွေပဲဖြစ်ပါတယ်။Apple 2 computer ကိုအရေးအတွက်တော်တော်များများထုတ်လို့ရမှာအောင်မြင်ခဲ့ပြီးတော့ဒါဟာပထမဆုံးအကြိမ်ဖြစ်လူများပြားသုံးဆွဲနိုင်ခဲ့တဲ့တကိုယ်ရေးသုံးကွန်ပျူတာလည်းဖြစ်ပါတယ်ဒီကနေ့သုံးဆွဲနေတဲ့အသေးစားကွန်ပျူတာတွေနဲ့ပတ်သက်ပြီးထုတ်လုပ်နေတဲ့ကုမ္ပဏီတီထောင်သူတွေဟာ Apple 2ကိုအသုံးပြုခဲ့သူတွေဖြစ်ပါတယ်လို့ Robert Kringley ကပြောသွားတာပ
ါ Steve Jobs ဟာ Apple Computer Company ဖွံ့ဖြိုးတိုးတက်ရေးအတွက်စီးပွားရေးရှုထောင့်ကနေချဉ်းကပ်စဉ်းစားခဲ့တယ်လို့ Steve Wozniak ဟာနည်းပညာပိုင်းနဲ့ပုံစံဒီဇိုင်းဘက်မှာအားထည့်ပြီးတော့လှုပ်ဆောင်ခဲ့သူပါ1985ခုနှစ်အရောက်မှာတော့ Mr. Wozniak ဟာကယ်လီဖိုးနီးယားပြည်နယ်ဘာကလေးမှာသူ့ရဲ့ဆုံးခန်းမတိုင်သေးတဲ့ပညာရေးကိုအဆုံးသတ်ဖို့ Apple ကနေပြီးတော့ထွက်ခွာလာခဲ့ပါတယ
်သူကလေးတွေရဲ့မူကြောင်းအောင်မှာစတင်ကြပေးခဲ့ပူးတဲ့ Wozniak ဟာ Apple ကုမ္ပဏီရဲ့အဆုရှယ်ရှင်တစ်ဦးလည်းဖြစ်ပြီးကုမ္ပဏီကနေအခုချိန်ထိလစာရရှိနေသူဖြစ်ပါတယ်ဒါပေမဲ့သူပိုင်အချိန်တော်တော်များများမှာလူမှုရေးလုပ်ငန်းတွေဆောင်ရွက်လေရှိပါတယ်။1982ခုနှစ်အရောက်မှာတော့ကယ်လီဖိုးနီးယားလေရင်ကွင်းတကွင်းကနေပြန်အတက်လေရင်ပြတ်ကျပြီးတဲ့နောက်ထိခိုက်ဒဏ်ရာရကဝါစနီအက်ဟာဘာမှမမှတ်မိတော့ပဲအတိတ်မေ့သွားပါတယ
်။နောက်ပိုင်းမှာ Apple Company ကကွန်ပျူတာဂိမ်းကစားစေပြီးတော့သူ့အနေနဲ့သတိပြန်လည်လာအောင်ဆောင်ရွက်ပေးခဲ့ပါတယ်။ Steve Jobs နဲ့ Wozniak တို့ရဲ့တကိုယ်ရေးသုံးကွန်ပျူတာစမ်းသစ်တီထွင်မှုဟာသူတို့ရဲ့အောင်မြင်မှုသာမဟုတ်ဘဲနဲ့ငယ်ရွယ်တဲ့လူငယ်မျိုးဆက်တွေအနေနဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းလုပ်ချင်လာအောင်တိုက်တွန်းပေးသလိုမျိုးလည်းဖြစ်တယ်လို့ Robert Kringley ကပြောပါတယ
်။အခုတခါပြောပြပေးလို့ရတဲ့အကြောင်းအရာကတော့ဂီတဖျော်ရည်ပွဲကြီးတစ်ခုအကြောင်းမှာ1969ခုနှစ်ဩဂုတ်လ15ရက်နေ့မှာနယူးယောက်ပြည်နယ် Woodstock ရွာနာကလေကွင်းပြင်ထဲမှာဖျော်ဖြေတဲ့ဂီတပွဲကိုလူငယ်အများစုပါဝင်တဲ့ပရိသတ်5သိန်းကျော်လာရောက်ကြည့်ရှုခဲ့ပါတယ်။ဒီဂီတပွဲဟာအဲ့ဒီခေတ်အခါကိုထင်ဟပ်ပြနေတဲ့ပွဲလေးဖြစ်ပါတယ
် Freedom, 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 freedom. Sometimes I feel like a mother's child.
Pop နဲ့ rock and roll ဂီတသမားတွေဖြစ်တဲ့Jimi Hendrix, The Grateful Dead, John Sebastian, The Who, now Janis Joplin တို့ဒီဂီတပွဲမှာလာရောက်ဖျော်ဖြေတာကြောင့်လူငယ်အများစုကဒီပွဲကိုမရောက်ရအောင်လာကြတာပါ။ Joplin နဲ့ Hendrix တို့နှစ်ဦးကတော့အဲ့ဒီဂီတပွဲအပြီးနောက်တစ်နှစ်မှာမိုးရစေဝအလွန်ကျွန်းသုံးနာကြောင့်ကွယ်လွန်သွားပါတယ်။ Richie Havens ကတော့ဒီဂီတပွဲမှာပထမဦးဆုံးစတင်ဖျော်ဖြေခဲ့သူပ
ါ Freedom, freedom.
မဲရွာတဲ့မိုးနောက်ကျမ်းမာရေးအတွက်တန့်စင်ခန်းမလုံလောက်တာအစာအစာတွေမလုံလောက်တဲ့ဂျားကပဲသုံးရကြတဲ့ဒီဂီတဖျော်ဖြေပွဲကိုအောင်မြင်စွာနဲ့ကျင်းပနိုင်ခဲ့တာပါဂီတပွဲကျင်းပတဲ့လေကွင်းပိုင်ရှင် Max Yeska ကဒီကိုလာခဲ့ကြတဲ့သူလူငယ်5သိန်းဟာ ဒီနေရာမှာစုံစည်းပြီးတော့သုံးရက်ကြာဂီတဖျော်ဖြေပွဲကိုကြည့်ရှုခဲ့တယ်ဆိုတာကိုကဘာကြီးကိုတက်တည်ပြပြီးဖြစ်ပါတယ်လို့ပြောပါတယ
်အခုတစ်ခါတင်ပြပေးလို့တဲ့အကြောင်းအရာကတော့ပနမာတူးမြောင်းကိုပထမဆုံးဖြတ်သန်းမောင်းနှင်ခဲ့တဲ့ကုန်တင်တင်မောင်းအကြောင်းဖြစ်ပါတယ်မဆုမွေ1914ခုနှစ်ဩဂုတ်လ15ရက်နေ့မှာအမေရိကန်ကုန်တင်တင်မောင်း SS Anson ဟာ62ကီလိုမီတာအရှည်ရှိတဲ့ကနဲလ်တူးမြောင်းကို9နာရီကြာဖြတ်သန်းမောင်းနှင်ခဲ့ပါတယ်အမေရိကတိုက်အလဲပိုင်းနိုင်ငံဖြစ်တဲ့ပနားမားကဒီတူးမြောင်းဟာအက်တလန်တိတ်နဲ့ပစိဖိတ်သမုဒ္ဒရာကိုဆက်သွယ်ထားတဲ့တူးမြောင်းဖြစ်ပါတယ်။ဒီတူးမြောင်းကိုပြင်သစ်နိုင်ငံက73နှစ်ကြာဖောက်လုပ်ဖို့ကြိုးစားပြီးတဲ့နောက်လက်လျှော့သွားပြီးကအမေရိကန်က1904ခုနှစ်မှာစတင်ပြီးတော့လွှဲပြောင်းတာဝန်ယူခဲ့ပါတယ်။
ဟုတ်ပါတယ်ဤပညာပိုင်းဆိုင်ရာပြဿနာတွေကိုမဖြေရှင်းနိုင်တာခြင်ကနေတစင်ကူးဆက်တဲ့ငှက်ဖျားယောဂါတွေကြောင့်ပြင်သစ်အဖွဲ့ဟာကနဲတူးမြောင်းကိုဖောက်လုပ်ဖို့ကိုလက်လျှော့ခဲ့တာပါအမေရိကန်နဲ့လက်လွဲတာဝန်ယူပြီးတဲ့နောက်မှာတော့ခြင်ကနေတစင်ကူးဆက်ပြန်ပွားနေတာကိုနှိမ်နှင်းမှုအလုသမားစခန်းတွေအတွင်ကရေဝတ်မြေနေရာတွေကရေတွေကိုဖောက်ထုတ်ဖြစ်တာနောက်ပြီးတော့ချိုးရေတောက်သုံးရေအသုံးပြုမှုနဲ့ပတ်သက်ပြီးတော့တင်းကျပ်တဲ့စီမင်းစည်းကမ်းတွေကိုအမေရိကန်စစ်ဖက်ဆရာဝန်တွေကထုတ်ပြန်ခဲ့ပါတယ်အဲ့ဒီနောက်ပိုင်း20ရာစုအတွင်းမှာတော့ကနဲလ်တူးမြောင်းကိုအမေရိကန်တို့ကထိန်းချုပ်ထားလိုက်တာဖြစ်ပြီး1969ခုနှစ်ဒီဇင်ဘာလမှာတော့ပနားမားကိုပြန်လည်လွှဲပြောင်းပေးအပ်ခဲ့ပါတယ
်။အခုနောက်ဆုံးတင်ပြလိုတဲ့အကြောင်းအရာကတော့ဟိုခေတ်ဟိုချိန်တုန်းကဆိုရင်နိုင်ငံချင်းချင်းကြားမှာမြေနေရာတွေစစ်သည်မော်တွေကြောင်းငှားကြတယ်ဆိုတဲ့အကြောင်းမှာ1940ခုနှစ်ဩဂုတ်လ20ရက်နေ့မှာပထမကမ္ဘာစစ်တုန်းကတုံးခဲ့တဲ့စစ်သည်မော်အစီး90ကိုအမေရိကန်ပြည်ထောင်စုကဗြိတိန်ကိုငှားရမ်းခဲ့ပါတယ်အတုံးအလှည့်အနေနဲ့ဗြိတိန်ကအမေရိကန်ကိုသူတို့ရဲ့အတ္တလန်တိတ်သမုဒ္ဒရာအတွင်းကျွန်းနေပေါ်ကစစ်ဖက်အခြေစိုက်စခန်းလေးခုကိုပေးခဲ့တဲ့အပြင်ဒီအတ္တလန်တိတ်သမုဒ္ဒရာတွေကတခြားရှစ်အခြေစိုက်စခန်း6ခုကို96နှစ်ကြာအခမဲ့ငှားရမ်းပေးရမှာဖြစ်ပါတယ
်ဟုတ်ပါတယ်ရှင်အန်ဂိုလာအမေရိကန်ချီးငှားခြင်းဆိုင်ရာသဘောတူညီချက်အရာအခုလိုမျိုးအပေးယူလုပ်ခဲ့ကြတာပါဒီသဘောတူညီမှုဟာဒုတိယကမ္ဘာစစ်အတွင်းအင်္ဂလန်ကိုနာဇီဂျာမနီတွေကပိတ်ဆို့ထားတဲ့ဂျာကပဲရက်တီနိုင်ခဲ့တဲ့ဗြိတိန်ကိုအကူအညီပေးဖို့ရည်ရွယ်တာဖြစ်ပါတယ
်ကိုအောင်အောင်စီစဉ်တင်ဆက်တာဖြစ်ပါတယ်အခုကတော့နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မြို့သက်ကကြီးညာပေးပါအောင်ရှင
်တိုက်ဆက်စဖီနဲ့အယ်ပါဆိုနဲ့အိုဟိုင်းယိုပြည်နယ်ဒေတန်မြို့တွေမှာစနေနေ့က73နိုင်တာချပြီးတော့ဖြစ်ပွားခဲ့တဲ့တနက်နဲ့ပြစ်ခတ်မှုကြောင့်လူပေါင်း30ယောက်တဲ့မင်းနဲ့တေဆုံးပြီးအတော်များများထိခိုက်ဒဏ်ရာရခဲ့တဲ့နောက်မှာအမေရိကန်ပြည်ထောင်စုမှာဖြစ်ပွားနေတဲ့လူတွေစုလိုက်ပြုံနဲ့ပြစ်ခတ်တပ်ဖြတ်ခံရတဲ့အခြေအနေတွေချက်ချင်းတုံ့ပြန်ကင်တွယ်ဆောင်ရွက်သွားမယ်လို့သမ္မတထရမ့်ကအလေးနဲ့ပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်နိုင်ငံဟာငွေကြေးကစားနေတယ်လို့ဆွဆွဲလိုက်ပါတယ်။တရုတ်နိုင်ငံအနေနဲ့နှစ်ပေါင်း17နှစ်အတွင်းပထမဆုံးအနေနဲ့ယွမ်ငွေကိုအမေရိကန်ငွေနဲ့ရှင်လိုက်ရင်နိုင်ငံရေးရထိလွယ်ရှလွယ်တဲ့အဆင့်ထိကျသွားအောင်လုပ်ခဲ့ပြီးမှအခုလိုသမ္မတထရမ့်ကဆွဆွဲလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေရှိနေတဲ့အတွက်မြန်မာစစ်တပ်နဲ့ဆက်နွယ်မှုရှိနေတဲ့ကုမ္ပဏီတွေပေါ်မှာပြစ်မှတ်ထားအရေးယူမှုတွေလုပ်ဖို့နဲ့မြန်မာပေါ်မှာလက်နက်ရောင်းချမှုပိတ်ပင်ဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေအဖွဲ့ကတောင်းဆိုလိုက်ပါတယ်မြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့ကုမ္ပဏီတရားစင်လောက်ဟာနိုင်ငံတကာရာဇဝတ်မှုတွေကျူးလွန်ဖို့အတွက်အားပေးရရောက်နေနိုင်တဲ့အတွက်သူတို့နဲ့ဆက်သွယ်မှုဖြတ်တောက်ဖို့အချက်အလက်ရှာဖွေကနိုင်ငံတကာတိုက်ဝန်ကိုတိုက်တွန်းလိုက်တာပါမြောက်ကိုရီးယားနိုင်ငံကနောက်ထပ်မစ်ဆိုင်းဒုံးတွဲတစ်တွဲကိုပစ်လွတ်လိုက်ပြီးတော့အမေရိကန်ကိုရီးယားပူးတွဲစီးလက်ကျင်ပေါ်မှာဝေဖန်ပစ်တင်လိုက်ပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မြို့သက်ကြီးညာပေးခဲ့တာပါရှင်ဒီမနေ့ခင်းအတွက်စီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Crash Fan ဖြစ်ပါတယ်ညနေဘက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ71.25 MHz ကနေဖမ်းယူနားဆင်နိုင်ကြပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကြောင်း VOA ဝိုင်းတော်သူဝိုင်းတော်သားအပေါင်းကဆုမွန်တောင်းပါတယ်ရှင်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.